to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2020ပြည့်နှစ် March 9ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ line to meter 32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းတွေကြီးညာပါမယ်အီတလီမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူကတနင်္ဂနွေနေ့မှာ133ယောက်ကနေ366ယောက်ထိတိုးသွားခဲ့ပြီးတဲ့နောက်အရေးပေါ်အမိန့်နဲ့နိုင်ငံမြောက်ပိုင်းကိုအဝင်ထွက်ပိတ်လိုက်ပါတယ်ကမ္ဘာတလွတ်နိုင်ငံပေါင်း100ကလူပေါင်း3000ကျော်ဗိုင်းရပ်စ်ကူးစက်ခံထားရပါတယ်။မြောက်ကိုရီးယားဘက်ကတော့တနင်္လာနေ့မှာဒုံးကျည်တစ်စင်းပြစ်လွတ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ကြရပါမယ်ရှင်
။အဲ့ဒီလိုသတင်းအစီအစဉ်ကိုနားဆင်ပြီးတဲ့နောက်မှာတော
့ကျွန်တော်ကိုရီးလူနာဆိုလို့ရှိရင်အရှေ့တောင်အာရှနိုင်ငံတစ်ခုအနေနဲ့ပြန်လာပြီးတော့ယောဂလက္ခဏာဖြစ်တဲ့ပထမဆုံးစဖြစ်တဲ့ဖျားတာပေါ့နော်။
ဒါကတော့အရေးပေါ်အခြေအနေကြီးညာထားတဲ့နယူးယောက်မြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာနဲ့ကိုယ်တိုင်တွေ့ကြုံခဲ့ရတဲ့အထူးကူဆရာဝန်ဒေါက်တာဇေယာတက်နဲ့ Skype ကနေဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါအုံပြန်ဒုက္ခသည်စခန်းမှာလည်းကိုရိုနာဗိုင်းရပ်စ်တားဆီးရေးအခြေအနေကိုလည်းနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်။
အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာတနင်္ဂနွေနေ့မှာ133ယောက်ကနေ366ယောက်ထိတိုးသွားခဲ့ပြီးတဲ့နောက်တရုတ်နိုင်ငံပြင်ပမှာဗိုင်းရပ်စ်ကြောင့်သေဆုံးသူအများဆုံးနိုင်ငံဖြစ်သွားပါတယ်။ကျန်းမာရေးဆိုင်ရာအန်ဒီယေရှိလာရာနဲ့အတူပဲအီတလီအစိုးရကအရေးပေါ်အမိန့်သစ်ချမှတ်ပြီးနိုင်ငံလူဦးရေ၄ပုံတစ်ပုံရှိတဲ့နိုင်ငံမြောက်ပိုင်းကိုအဝင်အထွက်ပိတ်လိုက်ပါတယ်။အဝင်ထွက်ပိတ်လိုက်တဲ့အချိန်မှာဗန်တာရီအချက်အချာမီလန်နဲ့လွန်ဘာဒီဒေသတို့လည်းပါပါတယ်။ဒါအပြင်ဗင်းနစ်ရှီယာ၊ဗနက်တိုအပါအဝင်ပြည်နယ်14ခုကိုလည်းပိတ်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူလူနာတွေကိုကူညီကူသပေးဖို့အတွက်အငိမ့်စားဆရာဝန်တွေကိုအလုပ်ပြန်ဝင်ကြဖို့လည်းအစိုးရကပန်ကြားထားပါတယ်။အီတလီနိုင်ငံအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးတာတွေအရှိန်အဟုန်ရော့ကျအောင်လှုပ်ဆောင်တဲ့အနေနဲ့ခီးသွလာမှုတွေကိုရှစ်လဇန်ပိုင်းကစပြီးတင်းတင်းကြပ်ကြပ်လှုပ်ဆောင်သွားမှလည်းဖြစ်ပါတယ်။ပြတ်ထိုက်တွေ၊ဇက်ယုံတွေ၊ရုပ်ရှင်ယုံတွေနဲ့တခြားဖျော်ဖြေရေးတွေကိုလည်းပိတ်ပစ်ဖို့အစိုးရကအမိန့်ထုတ်ထားပါတယ
်။အမေရိကန်ပြည်တော်စုနယူးယောက်မြို့မှာလာမယ့်နှစ်ပတ်သုံးပတ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအယောက်100နဲ့အထက်ရှိလာနိုင်တယ်လို့မြို့တော်ဝန်ဘေဘလာစီယိုကတနင်္ဂနွေနေ့ကပြောပါတယ်။ဒီဖြစ်ပွားမှုနှုန်းဟာလူမှုအတိုင်းဝိုင်းအတွင်းပြန့်နှံ့ကူးစက်တာမျိုးဖြစ်တယ်လို့သူကဆိုပါတယ်။ဒါဟာနယူးယောက်မြို့မှာယောဂပိုကူးစက်ခံရသူ73ယောက်100ကနေတိုးလာမယ့်အခြေအနေကိုပြောဆိုလိုက်တာပါအလားတူအော်ရီဂန်ပြည်နယ်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ2ဆတိုးပြီး14ဦးရှိလာတဲ့အတွက်ပြည်နယ်အုပ်ချုပ်ရေးမှူးကိတ်ဘရောင်းကရက်60အရေးပေါ်အခြေအနေကိုတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ
်အီရန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာအကြောင်း49ဦးထပ်မံသေဆုံးပြီးသေဆုံးရသူစုစုပေါင်း194ဦးထိရှိသွားပြီလို့တနင်္ဂနွေနေ့မှာပြောဆိုထားပါတယ်။အီရန်မှာဗိုင်းရပ်စ်ကူးစက်ခံရသူ6566ဦးအတည်ပြုထားပါတယ်။တရုတ်နိုင်ငံဂွမ်ဂျိုးမြို့ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုသံသယနဲ့စောင့်ကြည့်ထားသူတွေကိုတည်ထောင်ခွဲခြားထားရှိရာဟိုတယ်တစ်လုံးစနေနေ့ကပြိုကျခဲ့တာမှာတော့လူ10ဦးသေဆုံးရတယ်လို့တရုတ်အာဏာပိုင်တို့ကတနင်္ဂနွေနေ့မှာသတင်းထုတ်ပါတယ်။ဟိုတယ်ပြိုကျမှုကနေ48ဦးကိုကယ်တင်နိုင်ခဲ့ပြီးဆေးရုံတင်ကုသပေးနေကြောင်းလည်းအရေးပေါ်စီမံခန့်ခွဲမှုဝန်ကြီးဌာနကပြောဆိုထားပါတယ်။ဘူဂေးရီးယားနိုင်ငံမှာလည်းပထမဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတဦးတွေ့ရှိကြောင်းတနင်္ဂနွေနေ့မှာကြေညာပါတယ်။ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးသူကတနင်္ဂနွေနေ့မှာ3500ကျော်သွားပြီဖြစ်ပါတယ်။နိုင်ငံပေါင်း100မှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ရောက်ရှိနေပြီးလူပေါင်း300000ကျော်ကူးစက်ခံထားရတယ်လို့လည်းကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုထားပါတယ်ရှင်
။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကြောင့်တရုတ်နိုင်ငံမှာတော်ရိုင်းတရိတ်ဆန်တွေအထင်အကုန်မဲ့ရောင်းဝယ်တာစားသုံးတာတွေကိုတားမြစ်လိုက်ပြီးနောက်မှာတရုတ်ပြည်ဈေးကွက်အတွက်တရားမဝင်တော်ရိုင်းသရဝါကိုအဓိကမှောင်ခိုကုန်ကူးနေတဲ့အရှိတောင်အာရှနိုင်ငံတွေမှာပါတားမြစ်မှုတွေလုပ်ဖို့ WWF ကတော်ရိုင်းဒရိဆန်ထိန်းသိမ်းရေးကမ္ဘာရန်ပုံငွေအဖွဲ့ကတိုက်တွန်းလိုက်ပါတယ်။တရုတ်အစိုးရရဲ့တားမြစ်ချက်ကိုကြိုဆိုပေမဲ့ဒါဟာလွန်လောက်မှုမရှိသေးဘူးလို့ WWF အဖွဲ့ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ဖြစ်လာရတဲ့အကြောင်းရင်းကအတိအကျကိုမသိရသေးပေမဲ့ လူတွေကတော်ရင်တရိษံအသားစင်းတွေကိုကင်တွယ်ရာကနေကူးဆက်လာတာလို့တောင်ဝန်ရှိသူတွေကယူဆထားတာပါ။အရင်ကလည်းတရုတ်နိုင်ငံမှာတရားမဝင်စင်ဆဲလို့အခြားထွက်ကုန်ပစ္စည်းရောင်းဝယ်တာကိုတားမြစ်ခဲ့ပြီးနောက်ပေါင်ကိုကုန်ကူးသူတွေဟာအရှိတောင်အာရှဘက်ခြေဦးလှည့်သွားကြကြောင်းအခုလည်းတရုတ်ပြည်ထဲတားမြစ်လိုက်တာကတော်ရင်သရဝါရောင်းဝယ်မှုမှာအိန္ဒိယနိုင်ငံဈေးကွက်တွေစီကိုရောက်သွားနိုင်ကြောင်း WWF အဖွဲ့ကသတိပေးပါတယ်။အာရှမှာအတွေ့အကြုံရှိခဲ့တဲ့ဝက်တုတ်ကွေးကနေကြက်ငှက်တုတ်ကွေးထိကူးဆက်ပြန့်နှံ့ခဲ့ရတဲ့အကြောင်းရင်းဟာတရိษံအတွက်ပစ္စည်းတွေကိုလူတွေကင်တွယ်မိရာကစတင်ခဲ့ပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကတင်းနှင်းလာနေမှာပဲအမျိုးအစားမသိရတဲ့ဒုံးကျည်တစ်စင်ပစ်လွတ်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားဘက်ကပစ်လွတ်တဲ့ဒုံးကျည်အမျိုးအစားအသေးစိတ်ကိုတော့ဖော်ပြမထားကြောင်းလဲ Reuters သတင်းကဖော်ပြပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတော့ကလည်းမြောက်ကိုရီးယားဘက်ကတာရိုပစ်ဒုံးကျည်နှစ်စင်ကိုနိုင်ငံအရှိတ်ကန်ယိုဒမ်းမြို့ဝမ်ဆန်ကနေပင်လယ်ထဲကိုပစ်လွတ်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရေးသတင်းတပုတ်လည်းဆက်ချင်ပါတယ်။American Democrat Party ရဲ့သမရလောင်ရွေးချယ်ပွဲကအင်ကာနစ်မှာပြည်내6ခုအတွင်းကျင်းပဖို့ရှိနေပြီးအဓိကပြိုင်ပွဲနှစ်ဦးဖြစ်တဲ့ဒုတိယသမရလောင် Joe Biden နဲ့ဗမာ့အထက်လွှတ်တော်မှ Bernie Sanders တို့အဓိကရှင်ပြိုင်ကြမှာပါ။အရင်က Democrat သမရလောင်ဖြစ်ရပြိုင်ခဲ့ကြပြီးခုနှုတ်ထွက်ခဲ့ကြသူတွေကတော့ဒုတိယသမရဟောက် Biden ကိုထောက်ခံနေကြပါတယ်။Democrat သမရလောင်ဖြစ်ရရှင်ပြိုင်ခဲ့ပြီးပြီးခဲ့တဲ့ဒီဇင်ဘာကနှုတ်ထွက်ခဲ့တဲ့ California အထက်လွှတ်တော်အမတ် Kamala Harris ကတော့တင်းင်းကနေနေမှာ Biden ကိုထောက်ခံလိုက်ပါတယ်။အခုလိုအခြေအနေရှုပ်ထွေးနေချိန်မှာ American ပြည်တော်စုကိုဦးဆောင်ဖို့အတွက် Joe Biden ကအသင့်တော်ဆုံးလို့ယုံကြည်တဲ့အကြောင်းအထက်လွှတ်တော်အမတ် Harris ကပြောဆိုလိုက်တာပါ။အခုချိန်ထိဒုတိယသမရဟောက် Joe Biden ကိုထောက်ခံထားကြတဲ့ဒီမိုကရက်သမ္မတလောင်းဖြစ်ရေးပြိုင်ဘက်ဟောင်းနေတဲ့မှာကမ်လာဟဲရစ်အပါအဝင်6ဦးရှိနေပါပြီ။နိုင်ငံသားအခွင့်အရေးခေါင်းဆောင်ဂျက်စီဂျက်ဆန်ကတော့ဗမာ့အထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်ကိုထောက်ခံထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဓိကကားထုတ်လုပ်မှုအချက်အချာဖြစ်ပြီးဒီမိုကရက်ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာကိုယ်စားလှယ်အရေးအတွက်အများဆုံးလည်းဖြစ်တဲ့မက်ရှိဂန်ပြည်နယ်မှာတော့ဘန်နီဆန်ဒါစ်နဲ့ဂျိုးဘိုက်တန်တို့အင်ကာနစ်မှာရှင်ပြန်ရွေးချယ်ခံကြမှာဖြစ်ပါတယ်။
အာဖဂန်သမ္မတရွေးကောက်ပွဲမှာအနိုင်ရထားတဲ့အက်ရှရက်ဂဟာနီနဲ့သူ့ရဲ့ရွေးကောက်ပွဲပြိုင်ဘက်ဒုတိယနေရာရခဲ့တဲ့အဗ်ဒူလာအဗ်ဒူလာတို့ဟာသမ္မတကျန်းသစ္စာဆိုပွဲကိုဒီတနင်္လာနေ့မှာစင်ပြိုင်ပြုလုပ်ဖို့အသီးသီးပြင်ဆင်နေတာကြောင့်နိုင်ငံရေးတင်းမာမှုပိုတိုးလာစေမှာဖြစ်ပြီးအမေရိကန်ဦးဆောင်တဲ့အာဖဂန်ငြိမ်းချမ်းရေးကြိုးပမ်းမှုအတွက်စိန်ခေါ်မှုအသစ်တွေဖြစ်လာစေမှာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကအပြင်းထန်အကြိမ်နဲ့ရှင်ပြန်ခဲ့တဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂဟာနီအနိုင်ရတယ်လို့အာဖဂန်ရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့လကုန်မှာကြေညာပါတယ်။ဒါပေမဲ့အာဖဂန်ရဲ့လက်ရှိအုပ်ချုပ်ရေးအကြီးအကဲအဗ်ဒူလာကတော့ရွေးကောက်ပွဲရလခါမတမာတဲ့ဆုံးဖြတ်ချက်အဖြစ်ပယ်ချခဲ့ပြီးသူ့တို့အဖွဲ့ကရွေးကောက်ပွဲမှာအနိုင်ရခဲ့တယ်လို့ပြောဆိုကာသူ့အနေနဲ့ကိုယ်ပိုင်အစိုးရဖွဲ့မယ်လို့လည်းချိန်ချောက်ပါတယ်။သမ္မတဂဟာနီရဲ့ကျန်းသစ္စာကျင်းဆိုပွဲကိုဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေထဲမှာကဘူးအခြေဆိုင်နိုင်ငံသားတန်အဖွဲ့တွေအားလုံးနဲ့အတူပြန်ပဲသမရလောင်းအဗ်ဒူလာနဲ့အရင်ကသမရဟောင်းဟာမစ်ခါဆိုင်တို့လည်းပါဝင်ပါတယ်အဗ်ဒူလာရဲ့ပြောခွင့်ကတော့သူတို့အနေနဲ့သမရနန်းတော်နဲ့ဘေဂျင်းကက်လျက်မှာရှိတဲ့သမရဂဟာနီကျန်းသစ္စာချိန်မဲ့မရှိမနှောက်မှာပဲကျန်းချိန်ပွဲလုပ်သွားမယ်လို့ဆိုပါတယ
်တူရကီနိုင်ငံတွင်ရွှေ့ပြောင်းဝင်ရောက်သူတွေစုပုံရောက်ရှိနေတဲ့အရေးနဲ့ပတ်သက်ပြီးဥရောပသမ္မတတာဝန်ရှိသူတွေနဲ့တင်းနယ်လာနေမှာဆွေးနွေးမယ်လို့တူရကီသမ္မတရစ်စပ်ထေးရအာဒိုဝန်ကပြောပါတယ်ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာဆွေးနွေးမှာဖြစ်ကြောင်းတနင်္ဂနွေနေ့မှာပြောတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံကနေရွှေ့ပြောင်းဝင်ရောက်သူတွေတူရကီဘက်ကိုဆက်လက်ဝင်ရောက်နေချိန်မှာပဲရွှေ့ပြောင်းဝင်ရောက်သူတွေတူရကီကိုဖျက်ပြီးဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေဘက်ကိုဆက်လက်မထွက်ခွာရေးတားဆီးထားတဲ့2016ခုနှစ်ဥပဒေကိုတူရကီကဆက်ပြီးမလိုက်နာနိုင်တော့ဘူးလို့သမ္မတအာရုကန်ကပြောပါတယ်။ 2016ခုနှစ်သဘောတူညီချက်အရဥရောပသမ္မတဘက်ကရွှေ့ပြောင်းဝင်ရောက်သူတွေအတွက် OA နဲ့ပညာရေးတူရကီကိုဒေါ်လာ 6.8 ဘီလီယံထောက်ပံ့ရမှာဖြစ်ပါတယ်။ဒါပေမဲ့တူရကီဘက်ကတော့အဲ့ဒီငွေကြေးထောက်ပံ့မှုမရခဲ့ဘူးလို့ပြောဆိုထားတာဖြစ်ပါတယ်။ဥရောပသမ္မတနဲ့ဆွေးနွေးမှုကနေထူးခြားတဲ့ရလဒ်မျိုးရလာမယ်လို့မျှော်လင့်ကြောင်းတူရကီသမ္မတကတနင်္ဂနွေနေ့မှာပြောဆိုထားပါတယ်ရှင်။
လွန်ခဲ့တဲ့25နှစ်ကုလသမဂ္ဂရဲ့၄ချိန်မြောက်ကမ္ဘာအမျိုးသမီးညီလာခံကိုတရုတ်နိုင်ငံဘေကျင်းမြို့မှာစတင်ကျင်းပခဲ့ပြီးချိန်ကစလို့ကမ္ဘာပေါ်မှာအမျိုးသမီးလွှတ်တော်အမတ်ဦးရေ2ဆကျော်တိုးတက်လာတယ်လို့ကမ္ဘာပါလီမန်များတက်မက IPU ကပြောကြားလိုက်ပါတယ်။1995ခုနှစ်တုန်းကအမျိုးသမီးပါလီမန်အမတ်အများဆုံးနိုင်ငံတွေကတော့ Sweden နဲ့ Scandinavia နိုင်ငံတွေဖြစ်ခဲ့ပေမဲ့အခုနှစ်တွေထဲမှာတော့ Rwanda နိုင်ငံမှာအမျိုးသမီးအမတ်60ရာခိုင်နှုန်းကျူဘာ၊ဘိုလီးဗီးယားနဲ့ UAE ခေါ်အာရဗ်စော်ဘွားများနိုင်ငံတို့ကတော့ထိတ်ဆုံးကိုရောက်လာပါတယ်။ IPU အထွေထွေအတွင်းမှုကလွှတ်တော်အမတ်အရေးအတွက်ကိုကြားမှခွဲစနစ်နဲ့သတ်မှတ်ထားတဲ့နိုင်ငံတွေမှာအမျိုးသမီးအမတ်အရေးအတွက်ပိုတိုးလာတာတွေ့ရတယ်လို့ဆိုပါတယ်။ Direct from Washington, the voice
of America, VOA. တနင်္လာနေ့နဲ့ခင်းသတင်းတွေကိုမတ်တန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါသတင်းထဲမှာကြားခဲ့ရတဲ့အတိုင်းကိုရိုနာဗိုင်းရပ်စ်ဒီနိုင်ငံတကာမှာကူးစက်မှုနောက်ဆုံးအခြေအနေတွေကိုသောရရှင်တွေကြားခဲ့ရတဲ့အတိုင်းပဲအခုမြန်မာနိုင်ငံအိမ်နီးချင်းထိုင်းနယ်စပ်မှာရှိနေတဲ့အုံဖြံဒုက္ခသည်စခန်းမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုစိုးရိမ်မှုတွေကြောင့်ဒီဒုက္ခသည်တွေကိုစခန်းအဝင်အထွက်သွားလာခွင့်မလုပ်ဖို့ထိုင်းအာဏာပိုင်တွေကပိတ်ပင်လိုက်ပါတယ်ဒီအကြောင်း VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်တက္ကရိုင်တွေကကိရင်ဒုက္ခသည်စခန်းတစ်ခုဖြစ်တဲ့အုံဖြံဒုက္ခသည်စခန်းမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှာကိုစိုးရိမ်လာကြောင်းစခန်းထဲကဒုက္ခသည်တွေအပြင်သွားလာတာတွေမလုပ်ဖို့စခန်းအုပ်ချုပ်ရေးမှူးကအမိန့်ထုတ်ထားကြောင်းအုံဖြံဒုက္ခသည်စခန်းကဒုက္ခသည်တဦးကပြောပြပါတယ
်စခန်းအာဏာပိုင်ကလည်းတရားဝင်အမိန့်ထုတ်လိုက်တာစခန်းထဲကစခန်းပြင်မထွက်ကြဘူးဒီကကျွန်တော်တို့စခန်းအုပ်ချုပ်ရေးဘေးနားမှာရွာလေးရွာရှိတယ်မဲခေါင်နဲ့မဲခေါင်ရံရွာကြီးရွာလေးအဲ့လေးရွာမှာနေသားသွားလုပ်ပြီးတော့လုံးလုံးနေတဲ့လူတွေအားလုံးလည်းမထွက်ခိုင်းတော့ဘူးနောက်တစ်ခါဒီစခန်းထဲကမဲဆောက်မှာဈေးသွားဝယ်နေတဲ့ဈေးသားတွေလည်းအခုမပြေးတော့ဘူးအကုန်လုံးအထောက်မပြတ်ကြဘူးအမှားပါတယ
်ထိုင်းမြန်မာနယ်စပ်ကြေးရွာတွေမှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့အရေးပေါ်အခြေအနေအရဒုက္ခသည်စခန်းအနီးကကြေးရွာကကြောင်းနေဘူးလဲဖိတ်ထားရတယ်လို့ဆိုပါတယ်
အဲကျွန်တော်တို့မြို့ရွာကြီးမှာဆိုပစ်ရတဲ့ထိုင်းကျောင်းကိုပေါ့ဂိုရန်တီရှိတယ်ပေါ့အဂရိတ်90ရှိတယ်ပေါ့အဲကျောင်းမှာအဲတက်တဲ့ကလေးကိုအကုန်လုံးပိတ်ချလိုက်ကျောင်းကားတွေပေါ့အချို့ပို့လောက်ခွင့်မရှိတော့ဘူး14ရဲ့ကျောင်းပိတ်တယ်ဆိုတာကိုကျောင်းကပြောလိုက်တယ်ကျွန်တော်သားလည်းပတ်မတည့်ရတော့ဘူးတဲ့
မြန်မာနိုင်ငံမှာပြည်တွင်းစစ်ကြောင်းထပ်ပြေးတိမ်းရှောင်လာသူတွေကိုတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း9ခုမှာနှစ်ပေါင်း30ကျော်ကြာထိုင်းအစိုးရကခုံလုံခွင့်ပေးထားတာဖြစ်ပါတယ်ဒီဒုက္ခသည်စခန်း9ခုထဲမှာကိရင်နီဒုက္ခသည်စခန်းတစ်ခုလည်းပါဝင်တာပါကိရင်နီဒုက္ခသည်စခန်းတစ်ခုမှာတော့ဒုက္ခသည်ပေါင်း 13,000 ကျော်ခုံလုံနေထိုင်နေကြတာဖြစ်ပြီးကျန်တဲ့ကိရင်ဒုက္ခသည်စခန်း9ခုမှာခုံလုံနေကြတဲ့ဒုက္ခသည်ဒီအားလုံးပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်တသိန်းနီးပါးလောက်ခုံလုံနေထိုင်နေကြတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတော့မတ်အေးမှာပါရှင်အခုတော့လေဒီ American ပြည်ထောင်စုကနယူးယောက်မြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့အခြေအနေတွေကိုဆက်လက်နှာစင်ရဖို့ရှိပါတယ်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာနဲ့ကိုယ်တိုင်ကြုံတွေ့ခဲ့ရချိန်မှာအရင်ကယူဆခဲ့တဲ့ COVID-19 ရောဂါဆိုင်ရာအချက်လက်တွေနဲ့အတော်လေးကွဲလွဲနေတာတွေ့ခဲ့ရကြောင်း American ပြည်ထောင်စုနယူးယောက်မြို့ကကူးစက်ရောဂါအထူးကဒေါက်တာဆီယာတက်က VOE ကိုပြောပါရယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာနဲ့ကိုယ်တိုင်တွေ့ကြုံခဲ့ရတဲ့ဒေါက်တာဆီယာတက်ရဲ့တွေ့ရှိချက်တွေကို Skype ကနေဆက်သွယ်မေးမြန်းရမှာတော့သူကအခုလို့စပြောပါရယ
်ကျွန်တော်ကိုရိလူနာဆိုလို့ရှိရင်အရှိတောင်အရှာနိုင်ငံတစ်ခုအနေနဲ့ပြန်လာပြီးတော့ပထမဆုံးစဖြစ်တဲ့ဖျားတာပေါ့နော်ဒီကြားထဲမှာဘာမှအောင်ဖြစ်တာဒါဒီ February လောက်ကိုမှဖြစ်လာတဲ့ခါကျတော့ဆရာဝန်အများစုရဲ့ခေါင်းထဲမှာရှိနေတဲ့အရာနဲ့ကွာခြားသွားတယ်ဘာလို့လဲဆိုတော့နံပါတ်1ဖက်ကအရှိတောင်အရှာနိုင်ငံဒီအရန် hot topic ဖြစ်နေနိုင်ငံတကူလည်းမဟုတ်ဘူးဟိုအဲ့နိုင်ငံမှာလည်းလူနာတယောက်မှမရှိတဲ့နှီးပါးလောက်ကိုတည်တာရယ်ပေါ့နော်နံပါတ်2တစ်ချက်ကလူနာတလှကြာမှဖျားလာပြီးတော့နှစ်ရက်အတွင်းမှာလူနာကနည်းနည်းလေးကောင်းလာတယ်ကောင်းလာတယ်ဆိုတော့အဖျားမရှိတော့ဘူးပေါ့နော်ဒါပေမဲ့ဟိုကိုရီလက်တွေကတော့နည်းနည်းပါးပါးကိုက်တယ်ဒါပေမဲ့ထူးခြားတဲ့တစ်ချက်ကနှာမစည်းဘူးကိုရီလက်တွေကြိုက်တာလည်းတလောက်ထိစိုးစိုးဝါးကြီးမဟုတ်ဘူး၃နဲ့နံပါတ်၄ရဲ့မြောက်ဖြစ်လာတဲ့အချိန်မှာစပြီးတော့အသက်ရှူလမ်းကြောင်းမှာနည်းနည်းလေးစပြီးချောင်းဆိုးလာတယ်ချောင်းဆိုးတော့လည်းဘာမှလို့ခေါ်ရချောင်းကြောက်ပေါ့နော်တိတ်လည်းမထွက်လာဘူးတလိပြီးတော့နည်းနည်းလေးအသက်ရှူ မဝအောင်ဆိုတဲ့စင်တာလေးတွေဖြစ်လာတယ်။အဲငါရဲ့မြောက်တဲ့နေ့မှာတော်တော်ကြီးကိုဟိုအသက်ရှင်တော်တော်ကျက်လာတယ်။ဆိုတော့ညခုနှစ်နာရီလောက်မှာဒီ
မထင်လိုက်ဘူးပေါ့နော်ဒီလိုယောဂဖြစ်မယ်လို့လည်းမထင်ဘူးဆိုတော့နှက်ခေါင်းပိတ်ချင်းပြူခြင်းနဲ့ဘာမှမလုပ်ထားဘူးလူနာတို့ဒီတိုင်းခေါ်လာလိုက်တယ်ဒီလူနာကဒီဗိုင်းရပ်စ်ပိုးဘယ်လိုရလဲဆိုရင်ဇင်းမြစ်ကိုဆရာတို့ခုချိန်နေမသိသေးဘူးပေါ့ကျွန်တော်တို့လည်းတတ်နိုင်သလောက်တော့မီးတာပေါ့နော်ဘယ်လိုမှကျွန်တော်ရှာလို့မရပါဘူးသူကအသက် 80%လေးနည်းနည်းလေးတိုးလို့ဘလတ်ပရက်ရှာဆေးလေးစားလာလေးရတယ်ဘာမှမရှိဘူးပေါ့နော်ဒီလူဒီဖလူဗက်ဆင်းဆိုတဲ့တော်တော်ကြီးရောဂါပိုးတဲ့ဒီနိုင်ငံမှာထိုးသွားတဲ့အောက်တိုဘာလတော့သူဒီအောက်တိုဘာလမှာသူ့နိုင်ငံပြန်သွားပြီးတဲ့ခါကျတော့မှဒီဒီဇင်ဘာမှာသမီးကတော့ပြန်ခေါ်လာတယ်ပြီးတဲ့ခါကျတော့မှအိမ်ထဲမှာပဲအများနဲ့အပြစ်မို့လဲသွားတဲ့လူလည်းမဟုတ်ဘူးဒီသူ့နိုင်ငံကနေပါလာတာလား
ာ
အဲ့တော့တင်းကိုရောက်လာတဲ့ချိန်မှာသူကရိုးရိုးဖျားတယ်ဆိုပြီးရောက်လာတော့အဲ့ဒီ emergency room ဖြစ်ဖြစ်အဲ့ဆေးရုံမှာရှိတဲ့လူတွေကိုရောကူးဆက်တာမျိုး
တွေဖြစ်နိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ဒီ New York မှာရှိတဲ့ဒီအခု intensive care unit ကိုရောက်နေတာပေါ့နော်စုစုပေါင်းကျွန်တော်တည်တဲ့လောက်ကတော့လူငယ်တဲ့၄-၅နာရီအချိန်တည်းကတော့ကျွန်တော်ထင်တယ်33 case လာမသိဘူးသူတို့ confirm ဖြစ်တယ်လို့ပြောတယ်အဲ့ထဲမှာမှာနှစ်ယောက်အထူးကြမ်းမဆောင်ရောက်နေတာပေါ့နော်တကယ်အခု mortality rate ကလည်းတွက်လို့ရှိရင်တော့ around about that range အတွင်းမှာတော့ရှိကြတာပေါ့နော်ဆိုတော့လူတိုင်းပြောနေတယ်လို့ပဲပေါ့80 to 90ရာခိုင်နှုန်းကတော့ဘာမှမဖြစ်ပင်နဲ့အေးဆေးဆေးကောင်းသွားကြတဲ့လူတွေကြီးပဲပေါ့ဒါပေမဲ့ဒီအေးဆေးကောင်းသွားတဲ့လူတွေကဟိုသူတို့မှာတော့ဘာမှမဖြစ်ဘူးဒါပေမဲ့သူတို့ကနေတစ်ဆင့်နောက်ထပ်လူတွေကိုမကူးဘူးကကျွန်တော်တို့လုပ်လို့ရတဲ့နည်းလမ်းတလားမရှိပါသေးတယ်အဲ့ဒါဒီပါလဲဆိုတော့ quarantine မရှိပါဘူ
းဒါအဲ့တော့ဒီယောဂကူးစက်မှုအခြေအနေရောအမေရိကန်ပြည်ထောင်စုမှာဟိုဘယ်လောက်ထိဆိုးလာဖို့အခြေအနေရှိမလဲရှင
်နောက်ဆုံးကျွန်တော်သိလိုက်တဲ့ data အရာပေါ့နော် case definition အရာသူတို့ suppose state မှာ 40% တော့ဖြစ်သွားပြီပေါ့နော်ဆိုတော့တေချာတော့ data တွေမတွေ့လာတာတော့ Hawaii မှာမတွေ့သေးဘူး Alaska မှာတော့မတွေ့လာသေးဘူး Texas မှာလည်းကျွန်တော်ကြားနေပြီပေါ့နော် the border core မှာလည်းဆိုတော့လူတွေက awareness ပို့ပြီးတော့ဖြစ်လာတယ် test လုပ်လာကြတယ်ဆိုတော့အဲ့မှာစပြီးတော့တွေ့လာတယ်ပေါ့နော်ဆိုတော့အဲ့ဒါ alarm ဖြစ်စရာလားဆိုတော့ကျွန်တော်တို့တော့သိတော့တော့ alarm တော့မဖြစ်ဘူ
းအခုဆိုလို့ရှိရင်နိုင်ငံတော်တော်များများမှာဒီစားတောက်ကုန်တွေကိုအရေးပေါ်စားတောက်ကုန်တွေတော်တော်များများဝယ်ယူကြတယ်လက်ဆေးရည်တွေနောက် sanitizer ပေါ့နော်ဒါမျိုးတွေအကုန်လုံးလည်းသူတို့ဝယ်တာတော်တော်လေးကိုပြက်လက်တာမျိုးတွေ
ဟုတ်ပါတယ
်ဒီလိုမျိုးစားတောက်ကုန်တွေကိုဝယ်ယူစုဆောင်းနေတဲ့အခြေအနေရောတကယ်လိုအပ်နေပြီလားဆရာ
ဒါတော့ကျွန်တော်ပြောရတာကနည်းနည်းတော့ခက်တယ်မှာရေဒါပေမဲ့လိုအပ်လားဆိုတော့ဘယ်နှစ်ရက်ထိစုဆောင်းနိုင်ပါလဲတကယ်တမ်းကပန်ဒမစ်ဖြစ်ခဲ့လို့ရှိရင်ရက်ပေါင်းများများစွာကျွန်တော်တို့ကြုံတွေ့ရမှာပေါ့နော်မစုဆောင်းသင့်ဘူးလားဆိုတော့လေဒါတော့ individualize လုပ်တယ်ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့ဟိုရေကတော့ဒီနိုင်ငံမှာတော့ကျွန်တော်ထင်ပါတယ်ပြဿနာမရှိပါဘူးဒါပေမဲ့ message ရှိနေသေးတယ်တွေကတော့ကျွန်တော်တို့ဒီရေတို့ဘာလို့ပိုင်းနေရတော့ okay နိုင်တာပေါ့နော်ဒီအချောက်ချမ်းဖြစ်တဲ့ဒါ individual ပေါ်မှာ motive ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့စုဆောင်းသင့်လားဆိုတော့လေတကယ်လက်တွေ့ဒုက္ခရောက်တဲ့အချိန်မှာဆိုရင်တော့ဟုတ်ပါတယ်မရှိလို့ရှင်အမဘာမှစားစရာမရှိဘူးလူတွေကတော့ဝေထားတင်တာပေါ့ဒါပေမဲ့ US လိုမြို့မှာတော့ကျွန်တော်ထင်ပါတယ် New ဟိုတရုတ်ပြည်လိုမြို့တစ်မြို့လုံး shut down လုပ်မှာမျိုးတော့ဖြစ်နိုင်မယ်လို့တော့မထင်ပါဘူ
းဒါကတော့ New York မြို့ Wick of Height စေဝါကုသမှုစင်တာရဲ့ဒုယကထကုဆက်ယောဂအထူးကုဆရာဝန်ဒေါက်တာဇယာသက်ဖြစ်ပါရရှင်။အခုဆက်လက်ပြီးတော့မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာပါ။ဒီမြမရေးရာဆွေးနွေးခန်းအစီအစဉ်အစားအထူးအစီအစဉ်ကိုနားဆင်ရမှာပါရှင်။ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တပ်မတော်ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကိုကိုရိုင်းသွားရောက်တင်ပြယူခဲ့တဲ့ voay.2.kin မျိုးသက်ကနေပြီးတော့အထူးအစီအစဉ်ဖြစ်တင်ဆက်ထားပါရရှင
်။မောင်နှောင်းခင်အုပ်ချုပ်ရေးမှုကကုဆိုးအောင်ပါပြီးခဲ့တဲ့3ရက်လောက်ကတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတန်းဆောင်ခဲ့ကြတဲ့မွတ်စလင်တွေနေရပြောင်းရေးအခြေအနေတွေကိုပထမဆုံးရှင်းပြခဲ့ပါတယ်ဆိုတော့ဘယ်မှာဟမ်ကျွန်တော်တို့ဒီလူဆက်ပြီးတော့
ဒီဘာသာဝင်ဆက်ရောက်ပါတယ်ကျွန်တော်တို့ဝင်ဆက်ပါတော့နေပါဘူးနော်ဆက်ရောက်နှစ်စုအဲ့ဒါကနှစ်စုအဲ့တော့ကျွန်တော်တို့ကဟိုဘုရားကိုအဲ့လိုအဲ့တော့လေ့ရာရှိလေ့ရာတက်ရှိတက်ရှိအဲ့တော့လေကျွန်တော်တို့တန်ဖိုးဆောင်ပြီးမှာဒီဘာသာဝင်ဆိုးရဲ့တော့စားကြရတယ်ပြောတယ်အဲ့ဒါကလည်းနေတယ်အဲ့ဒီကကျွန်တော်တို့ကိုဒီလည်းဘယ်လိုဆောင်ပြီးလဲမရှိသေးပါဘူး
နှစ်နိုင်ငံသဘောတူညီချက်အတိုင်းဘင်္ဂလားဒေ့ရှ်ဘက်ကစနစ်တကျဆောင်ရွက်မပေးတဲ့အတွက်ဒုက္ခသည်တွေနေရပြန်ရေးအဆင်မပြေဖြစ်နေရပေမဲ့မြန်မာဘက်ကတော့သူတို့ကိုပြန်ပြီးလက်ခံဖို့အတွက်အသင့်ရှိနေတယ်လို့ပြောပါတယ်။ဒေသရင်းမှာရခိုင်လက်နက်ကင်ဖွဲ့ AA နဲ့တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေပြီးဘူးဒီတောင်ရဲသေးတောင်ဒေသတွေမှာစစ်ရှောင်ဥယျာဉ်တိုးလာနေတာပါ။ဘူးဒီတောင်စစ်ရှောင်စခန်းတွေရှိကိုမတော်ခင်လွန်ခဲ့တဲ့3နှစ်ကဖြစ်ပွားခဲ့တဲ့အရေးခင်းတွေအတွင်းအိုအိမ်မီရှုဖြက်စီးခံခဲ့ရတဲ့မွတ်စလင်တွေသူတို့နေရာမှာအိမ်ပြန်ဆောက်ဖို့အတွက်အကူအညီပေးနေတဲ့မောင်တော်မျိုးနွယ်တွေကဗရင်ကျေးရွာအုပ်စုကိုတွားရောက်ခဲ့ပါတယ်။အဲဒီမှာနေအိမ်တွေဆောက်ဖို့အတွက်အစိုးရကအကူအညီပေးနေတာကိုကျေးဇူးတင်တယ်လို့ဗရင်ကျေးရွာအုပ်စုကောင်းတကာရွာကအဘူကလမ်ကပြောပါတယ
်။ကျွန်တော်တို့မှမေးလို့တော့မှပါသွားလို့ကျွန်တော်တို့မှပြန်ငူလာနေတာမှဆောက်ဖို့ပေးတာအကူအညီပေးတာပေါ့တော့ပေါ့ကျွန်တော်ကျေးဇူးတင်ပါတယ်အများကြီးကျေးဇူးတင်ပါတယ်။ငူလိုက်နေတာကတွားပြီးတော့ဆော့ပေးတာအများကြီးကျွန်တော်ကျေးဇူးတင်ပါတယ
်။မောင်တော်မျိုးနယ်ထဲမှာပဲအင်ဂျီ200လောက်တာရှိတဲ့ညောင်ချောင်းကျေးရွာမှာတော့မွတ်စလင်တွေနဲ့ရခိုင်တိုင်းရင်းသားတွေတင့်တင့်မြတ်မြတ်နေထိုင်ကြတယ်လို့အုတ်ချွေမှုဥအောင်ကျော်လှကပြောပါတယ
်။ဆင်ပြနေတော့ထဲတော့ဆင်ပြပါတယ်။ရောလိုက်ထွက်လိုက်သူဟာသူတွားလိုက်သူလိုက်ကျွန်တော်ရောတွားလိုက်သူကကျွန်တော်တွားလိုက်ပြေးကြရင်တွားလိုက်အဲ့လိုရောထွက်ပြန်နေရပါဘူ
း။ဟာပြဿနာ
လား။ပြဿနာပါပြဿနာ။
ဒီရွာမှာအရင်ကရခိုင်300လောက်နဲ့မွတ်စလင်4000လောက်ရှိခဲ့ပြီးလွန်ခဲ့တဲ့3နှစ်အရေးခင်းမှာတစ်ဖက်နိုင်ငံကို3000လောက်ထွက်သွားတယ်လို့ပြောပါတယ်။အဲ့ဒီလွတ်နေတဲ့အိမ်တွေမှာအိမ်မီးအရှုတ်ခံရလို့နေရမ်းရှိတဲ့မွတ်စလင်တွေကိုနေရာချထားပေးတယ်လို့လည်းပြောပါတယ်။ရခိုင်တွေမွတ်စလင်တွေနဲ့ဟိန္ဒူတွေအတူတကွနေထိုင်ကြတဲ့ရွှေစားကျေးရွာနားမှာတော့အိန္ဒိယအစိုးရကဒုက္ခသည်တွေအတွက်တိစောက်ပေးထားတဲ့အိမ်အလုံးပေါင်း150လောက်ရှိပါတယ်။အဲ့ဒီမှာဟိန္ဒူဒုက္ခသည်600ကျော်ကိုနေရာချထားပေးတာပါခမောင်းစိန်နဲ့ကြောက်ပန်းသူအပါဝင်မောင်တော်ခင်တဲကကျေးရွာအတော်များများကနေမနေရဲလို့ထွက်ပြေးလာကြတဲ့ဟိန္ဒူတွေကိုဒီအောင်မလဟိန္ဒူရွာမှာနေရာချထားပေးတာဖြစ်ပြီးဒီအိမ်ရာတွေကနေကြည့်ရင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်ခြံစည်းရိုးကိုလှမ်းပြီးမြင်နေရပါတယ်ကိုရှောင်းစရာကတော့ဒီအိမ်ရာမှာသူနေလာတာ6လကျော်ပြီဖြစ်ပေမဲ့ရည်မီအပါဝင်လိုအပ်နေတာကအများကြီးရှိနေသေးတယ်လို့ပြောပါတယ
်။လဲမရှိဘူးကလေးတွေပါရဲ့ရောက်ရတယ်ပါရဲ့ပြီးရင်ကျွန်တော်ကာမရဘူးဟိုစိတ်ကလေးမရှိဘူးဒီနေရာမှာ
ရွာမချေးရွာမှာတော့ကုရန်ဆယ်တန်းကျောင်းသားကျောင်းသူတွေကိုအခမဲ့ပညာဒါနပေးဝေနေတဲ့တိရိမင်္ဂလာရွာမကျောင်းဆရာတော်စီမှာခိုးလုံနေတဲ့ဆစ်ဆောင်လူငယ်က50လောက်ရှိပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသရင်းကျေးရွာတွေကနေရှောင်ပြေးလာကြတဲ့ဒီကလေးတွေရဲ့ပညာရေးအတွက်အကူအညီတွေအများကြီးလိုနေသေးတယ်လို့ဆရာတော်အရှင်ဝိက္ခဏကမိန့်ပါတယ
်။ဦးစင်မာကနံပါတ်1အခခေစုံကနေရာပဲ။နေရာမရှိတဲ့တွားကောင်ဦးစင်မာဒီကလေးမတွေကိုထားဖို့တော့နေရာမရှိဘူး။နေရာမရှိတဲ့တွားကောင်ဦးစင်ရော်ထင်းမှာအားရပုံကိုတည်းစီတွေကဥမာငွေရေးကြေးတန်တဲ့အိမ်တွေကိုငှားပြီးလာတယ်လို့ထားတယ်။နဘာနဲ့ဥစင်မာဘလိုပြောဆိုတော့ဒီယောက်ျားလေးပထမဆုံးရောက်လာတဲ့အကြောင်းသားတွေကလည်းဥစင်မာ30လောက်ပဲလာခံမဲ့လို့ရှိတဲ့ကများလာတဲ့ခါမှာဥစင်မာနေဖို့ထိုင်ဖို့အခက်အခဲဖြစ်တာပေါ့ပထမရှာဒုတိယရှာဥစင်လုံးမှာဘလိုပြောဆိုစားရေးတောင်းရေးနေစားရေးပေါ့လေစားဖို့တော့ဥစင်မာကဘလိုပြောလဲဆိုတော့ဒီဌာနဆိုင်တွေကလည်းမလူနောက်ပြီးပြည်တွင်းပြည်ပအဖွဲ့စစ်တွေကလည်းဥစင်မာလှူဒန်းရမရှိမိမိရဲ့ရှာဖွေပြီးတော့ရတဲ့ဟာဥစင်တရားတွေပါတယ်နင်းနေလိုက်ဟောဟောတာပေါ့လေတရားဟောလို့ရတဲ့ငွေနဲ့နင်းနေပါပါဒီကလေးတွေကိုအစင်ပြည့်သလိုဒီလိုကျွေးမွေးတာဖြစ်တယ
်ဆယ်ရောရွာကတိုက်ပွဲတွေကြောင့်ဆယ်ရော့ကျောင်းကိုရောက်လာတဲ့မတ်လှမြတ်ဝင်းကတော့ဆယ်တန်းစာမေပွဲဖြည့်မဲ့သူပါ
ဆာတော့ကျွတ်တို့ကျက်တယ်ဒါပေမဲ့စိတ်ထွေးအောင်အရှုံးနေတယ်ရွာမှာကျန်ခင်းတဲ့အဖေမေတွေကိုဆုံးယူနေပေါ့နော်တိပွေးကြအဖေတွေမေအစင်ပြေပါမလားပြီးတော့ဒီမှာလာနေတာဆိုတော့ဖေဖေကိုကတော့အဆင်ပြေလို့ပေါ့နော်ဒါပေမဲ့အဖေမင်းကအဆင်ပြေမလားအဲစိတ်တွေတွေရှုပ်တယ်တပေးတွေကြမှာရောမောင်ကဘယ်လိုရှိနေမလဲအဖေမင်းတို့စိုးရင်လေအကိုတွေတို့စိုးရင်လေပေါ့နော်ရောမောင်စာလေးမဖြစ်ဖြစ်ဘူးခါလေကြရင်ငိုမိတယ
်စစ်ပေးရှောင်ကလေးငယ်အယောက်40လောက်ကိုပညာသင်ပေးနေတယ်ရွာမမူလာရန်လွန်ကျောင်းမှာတော့စရုပ်ထန်တန်းကျောင်းသားလေးတွေအစွတ်အစစ်စာမေးပွဲဖြေဖို့လုပ်နေတာပါ စစ်ဆောင်ကလေးငယ်၃ယောက်အတွက်ပါစာမေးပွဲဆစ်ပေးနေတယ်လို့ကျောင်းအုပ်ကြီးဦးတန်းလှိုင်ကပြောပါတယ်။လမ်းမဖုံးတော်ကြီးကျောင်းစစ်ဆောင်စခန်းမှာတော့စစ်ဆောင်က2000ကျော်ရှိပါတယ်။ဒီစခန်းမှာလာရောက်ခိုလှုံတဲ့စစ်ဆောင်တွေနေထိုင်ဖို့အတွက်အင်အားတွေဦးစီးပြီးတိဆောက်ပေးသူကမေယူတောက်ရီတန်းကဦးဇော်ဝင်းပါ။
အဓိကသူလုံချုံဝင်းပေါ့။လုံချုံဝင်းဆိုတာကျွန်တော်ဆိုတာလုံချုံဝင်းဆိုတာဒီစီပေါ့ဟိုလူတယောက်ရဲ့ပညာရေးလုံချုံမှုပေါ့နော်။အာဒီကျမ်းမာရေးလုံချုံမှုပေါ့။ဒါအလုတ်ကအခွင့်ရေးလုံချုံမှုပေါ့။ဒီတုံးခုတလုံးအတွက်လုံချုံမှုတွေသူတို့မှာကြောက်ဆုံးနေရတယ်။ပါဆိုတော့အခုကျွန်တော်တို့ဒီလူကကက်မှာရှိတဲ့လူတွေရဲ့စာဝတ်နေရေးအတွက်ကတော့ကျွန်တော်တို့ဒီအစိုးရလူပြပြားကနေကိုဆန်နှလုံးပေးတာပေါ့နော်ဒီနှလုံးနဲ့သူတို့ဒီမှာပဲဖြစ်တယ်လို့ပေါ့စူးစမ်းပြီးဒီရုံးကန်ရက်တင်နေရတာပေါ့နော
်ဒီစစ်ဆောင်စခန်းမှာနေရတဲ့မိမပြိုကလေးတွေဟာလဲမျောလင့်ချက်ကင်းမဲ့နေကြတာပါ
တညာလုံးဘုံတွင်တဲ့မှာတညာလုံးနေရတယ်အဲ့မှာမိသားစုပြက်တညာလုံးနေပြီးတော့မလဲမိုးလင်းတော့အပေါ်တဲတာနဲ့သူတော့ပြေးသေးတယ်မိုးလင်းရင်လည်းပြေးသေးတယ်အဲ့ဒီတော့သမီးတော့မနေရတော့ဘူးသမီးလည်းမစားရသေးဘူးသမီးလည်းမရှည်ရသေးဘူးဒီရှုံတစ်ဖက်ကန့်ကိုအကုန်လုံးရောကနေအကုန်လုံးပြေးကြတာ
တိုက်ပွဲတွေကိုရက်စေရှင်တယ်သမီးတို့ရောပြန်ရှင်တယ်အဲ့ဒါဒီမှာနေရတာသမီးတို့ကစိတ်မလန်းဘူးမပျော်ရွှင်ရဘူးရောမှာနေရှင်တယ်လို့
ရန်အောင်မြေဖုံးတော်ကြီးကျောင်းမှာတော့စစ်ဆောင်က900ကျော်ရှိပြီးသူတို့တွေအားမငယ်အောင်မြို့ကန်လူငယ်တွေကတီဂီတာနဲ့လာရောက်ဖျော်ဖြေလေးရှိပါတယ်။နေုံတောင်ကနေထွက်ပြေးလာတဲ့ဒေါ်စောဖြူကတော့ကြောက်လို့ထွက်ပြေးလာတာလို့ပြောပါတယ်
။မစည်းလွာတို့ပိုင်လို့ဝုံလေရေကောက်လို့ပြည့်ကြတယ်ပုံငါတဲ့ဝေါ်ငါတဲ့ရေပြည့်တယ်နာချူမခန်းကနေလို့ဘုံဘုံလာနေပြီးပိုက်တယ်။အင်းဒီမှာကြားတယ်မင်းလုံးခါတယ်အင်းဒီ
တိုက်ပွဲဖြစ်လို့တယ်။
တိုက်ပွဲလေးမတိုက်ပွဲဖြစ်ကြလေမမလား။တိုက်ပွဲလေးမဖက်တိုက်ပွဲဖက်ကြလေကရော့တော့ကရော့လေမမလား။တ
ိုက်ပွဲဖြစ်တန်တာကြားတယ်မမြင်အောင
်မမလား။ဒီတော့တော့မဖက်ဘူးနားပဲပိုက်တာ
။ဆစ်ဆောင်စခန်းမှာဝမ်းပြက်နေတဲ့ကလေးငယ်ရဲ့ဖခင်ကိုမမောင်ထွန်းတို့မိသားစုဟာနေုံတောင်ကနေဆစ်ဆောင်လာတာ2နှစ်လောက်ရှိနေပါပြီ
။ဆက်ပစ်တယ်ဖြစ်တယ်ဆိုရင်ပြည်သူတွေတစ်ခွာရောက်တယ်။အားကြောင့်မဖြစ်တော့ကုန်းစုံပေါ့။ဖြစ်မယ်ဆိုရင်လည်းညောနာအဝေးချင်းတဲ့နေရာတမှာဖြစ်တာကောက်ပါလေ။အခုကရောင်းတော့ရောကုန်ပြီးအားမတိုက်ပစ်တာမမနာဟိုကပြလိုက်တကောပြလိုက်နဲ့အားကြောင့်လမ်းနေကြီးတို့ပြစ်တယ်။ဘယ်နေရာထိထိမှန်းသိဟိုကြားတဲ့နေရာမှာလူသေးအဲ့လိုမျိုး
ဒီခင်းစဉ်နောက်ဆုံးနေ့မှာတော့စစ်တွေမှာရှိတဲ့တက်ကယ်ပြန်ဒုက္ခတဲ့စခန်းကိုတွားရောက်ခဲ့ပါတယ်
။အခုရောက်နေတာကတော့တက်ကယ်ပြန်စခန်းမှာတက်ကယ်ပြန်စခန်းကစစ်တွေမျိုးမှာရှိပါတယ်။ဒီဟိုပါပေါ့နော်ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေသိအောင်ဆိုပြီးတော့ပြည်ရင်းပြည်ပခင်းစဉ်တွေကိုတုံးရတာဟိုလိုက်ပို့ပေးပါတယ်အစိုးရကနေလိုက်ပို့ပေးတဲ့အခါမှာဒီနေ့ကနောက်ဆုံးနေ့ပေါ့နော်
။2012ခုနှစ်ကလေးကစတင်ခဲ့တဲ့ဒီစခန်းမှာအိမ်အောင်စုက1000ရှိနေပြီးလူရေက9,900 ကျော်ရှိပါတယ်။မွတ်စလင်ဒုက္ခသည်တွေကလွတ်လွတ်လပ်လပ်သွားလာခွင့်ကိုလိုချင်နေကြတာပါ။အ
ဲကျွန်တော်တို့အဓိကလိုချင်တာကကျွန်တော်ရဲ့နိုင်ငံသားပါ။ Citizenship ပေါ့ကျွန်တော်ဒီနိုင်ငံသားဖြစ်ပါတယ်။ဒီနိုင်ငံမှာမွေးပါတယ်။ဒီရေကျွန်တော်တောင်းပြီးတော့လာပါတယ်။ကျွန်တော်ရဲ့အမေအပေဘိုးဘွားအကုန်လုံးဒီနိုင်ငံသားဒီနိုင်ငံမှာပဲမွေးခဲ့တာပါ။အေးအဲ့ဒါကြောင့်ကျွန်တော်တို့လေအခုကျွန်တော်တို့အဲ့လိုဆိုရင်ကျွန်တော်တို့စိတ်မကောင်းပါဘူး။ကျွန်တော်တို့ဘာဖြစ်လို့နောက်တင်နေရမှာတော်လည်းမရတာလေ။ကျွန်တော်တို့အဲ့လိုမျိုးလေတိုင်းတော်သားနေတဲ့ပုံစံမျိုးနဲ့ပူပေါင်းပြီးတော့ညီနိုင်ပြီးတော့ဖြည့်ပြကဖြည့်ဝါပါပြီအဲ့ဒါကိုထားလို့မရပါပြင်ပြီးတော့ကျွန်တော်ဆက်လာပြီးတော့ဒီနိုင်ငံမှာမှုတဲ့ပုံစံနဲ့ဒီနိုင်ငံတည်းဥပဒေနိုင်ငံဥပဒေကိုဆောင်ရွက်ပြီးတော့ကျွန်တော်တို့တွားသိရှိပါတယ်ဟိုကိုရင်နေရကိုရင်မူလနေရကိုတွားသိရှိပါတယ
်စခန်းအားဆိုလို့ရှင်လူပေါင်း6000ကျော်ရှိပြီးတော့အင်ဂျင်ပေါင်းကတော့1000ရှိပါတယ်သူတို့အနေနဲ့အကုန်လုံးအဆင်ဟိုပြေပြေရှိပေမဲ့သူတို့လွတ်လွတ်လပ်လပ်တွားခွင့်ရချင်တယ်လို့ပြောသွားပါတယ်ကျွန်တော်ကျမတော့ခင်ရုတ်သက်ပ
ါတနင်္လာနေ့နေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်နားဆင်နေတာပါရှင
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။မကြာခင်မှာတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်ကိုနားဆင်ရမှာပါ။ VOA မြန်မာပိုင်းရဲ့တင်းလာနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။ line meter 32 kHz 9335 line meter 40 kHz 9483 line meter 48 kHz 6753 line meter 190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒုတိယပိုင်းအစီအစဉ်မှာမြန်မာပြည်ကပေးစာထူးခြားစံပြကမ္ဘာသတင်းများအစီအစဉ်တွေကိုတင်ဆက်ပေးမှာပါ။အခုတော့2008ဖွဲ့စည်းပုံပြင်ရေးဥပဒေမူကြမ်းတိုင်းရင်းသားတွေအတွက်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်ကိုနားဆင်ကြရအောင်ပါရှင
်။မလာသွေးနေကကျင်းပတဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာရသေးတော်အမတ်ဒေါခင်စောဝေကလက်ရှိလွှတ်တော်တဲ့ဆွေးနွေးနေကြတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာဟာစည်းကမ်းပြည့်ဝသောဒီမိုကရေစီလိုလားတဲ့အဖွဲ့နဲ့စစ်မှန်သောဒီမိုကရေစီလိုလားသောအဖွဲ့နှစ်ခုကြားလုပ်ပိုင်ခွင့်အာဏာကိုတူနိုင်ကိုနိုင်အားပြိုင်နေကြတဲ့ပြင်ဆင်ချက်တွေဖြစ်ကြောင်းတွေးရှိနေရတယ်ဆိုပြီးဝေဖန်ပြောဆိုလိုက်ပါတယ်။သူဆိုလိုတာကလက်ရှိလွှတ်တော်တွင်က2008ဖွဲ့စည်းပုံပြင်ရေးဆိုတာဟာတမတော်နဲ့ပြည်ခံမျိုးပါတီကတစ်ဖက် NLD ကတစ်ဖက်ဒီမိုကရေစီအရေးနဲ့ပတ်သက်တဲ့အားပြိုင်နေကြတာမျိုးပဲဖြစ်ပြီးတိုင်းသားအရေးနဲ့မဆိုင်သလိုဖြစ်နေတယ်လို့ဆိုလိုလိုက်တာပါဒေါခင်စောဝေကတိုင်းသားပါတီတိုင်းသားတွေကိုအလေးမထားတာလားပြည်တော်စုတိဆောက်ချင်တယ်ဆိုတာဟုတ်ပါရဲ့လားဆိုပြီးတော့မေးခွန်းထုတ်လိုက်ပါသေးတယ်လက်ရှိလွတ်တော်ရေးက2008ဖွဲ့စည်းပုံပြင်ရေးဥပဒေမူကြမ်းထဲမှာဖက်ဒရယ်ပြည်တော်စုအရေးတိုင်းသားအရေးနဲ့ဆိုင်တာဘာတွေပါတယ်လဲတကယ်ဖက်ဒရယ်ပြည်တော်စုတိဆောက်မယ်ဆိုရင်အဲ့ဒီပြင်ဆင်ချက်တွေနဲ့လုံလောက်ပါရဲ့လားNLD ဘက်ကတင်တဲ့အချက်အများစုပါဝင်တဲ့ဒီဖွဲ့စည်းပုံပြင်ရေးမူကြမ်းမှာတိုင်းသားအခွင့်အရေးနဲ့ဆိုင်တာဘာကြောင့်မြန်မြန်ဆဆပါမလာတယ်လဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ခုဒီပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။အခုလွတ်တော်ရဲဆွေးနွေးနေတဲ့2008ဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းမှာစုစုပေါင်းအချက်142ချက်ပါပါတယ်။တက်မတော်နဲ့ပြီးခိုင်ဖြိုးဘက်ကတင်တာ28ချက် NLD ဥဆောင်နဲ့လွတ်တော်တွင်က45ဦးကော်မတီတင်တာ114ချက်ဖြစ်ပါတယ်။ငကိုရုံးကလွှတ်တော်တွင်မှပါတီအသီးသီးရဲ့တင်ပြချက်အဖြစ်45ဦးကော်မတီဟာအချက်ပေါင်း3,800ကျော်စုစည်းရခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာရခိုင်မျိုးသားပါတီ ANP ကတင်တဲ့အချက်858ချက်ပါဝင်ပါတယ်။ဒါပေမဲ့တကယ်တမ်း45ဦးကော်မတီကအဲ့ဓာရီစုစည်းပြီးမူကြမ်းပြုစုတဲ့အခါ114ချက်ရခဲ့ပေမဲ့အဲ့ဒီထဲမှာANP ကတင်တာတချမ်းမှပါမလာဘူးလို့ယသိတော်အမတ်ဒေါခင်စောဝေကဆိုပါတယ်။အတိတ်ဘက်ကတော့တိုင်းရင်းသားတွေတင်လာတာကို NLD ဘက်ကအရေးမထားဘူးဆိုတဲ့သဘောပါ။လက်ရှိဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းမှာထင်ထင်ရှားရှားတိုင်းရင်းသားအရေးဆိုလို့ဒီခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ပုံမှန်261ပြင်ဆင်ချက်တခုတော့ပါလာတာတွေ့ကြရပါတယ်။အဲ့ဒါကတော့မူလဖွဲ့စည်းပုံမှာပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေကိုသမ္မတကခန့်အပ်ဖို့ပြဋ္ဌာန်းထားတာကိုပြင်ဆင်ချက်မှာတော့သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကမဲပေးရွေးချယ်စေမယ်လို့ပြင်ဆင်ထားတာပါဒီပြင်ဆင်ချက်ကိုပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်ထားပေမဲ့ NLD ဘက်ကတော့လက်မခံပါဘူးအကြောင်းကတော့ဝန်ကြီးချုပ်တွေကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်ကရွေးမယ်ဆိုရင်အဲ့ဒီလွှတ်တော်တွေထဲမှာတက်မတော်ကကွယ်ဦးစည်းချုပ်ကခန့်အပ်တဲ့တက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်နေတာကြောင့်ဒီမိုကရေစီမကျနိုင်ဘူးတိုင်းရင်းသားတွေရဲ့ဆန္ဒလည်းမပြေဝနိုင်ဘူးဆိုပြီးသဘောမတူတာပါ
လွှတ်တော်တွင်ဆွေးနွေးမှုတွေမှာ NLD အမတ်တွေကရှမ်းပြည်နယ်လွှတ်တော်ရဲ့2015ရွေးကောက်ပွဲရလဒ်ကိုနမူနာပြပြီးဆွေးနွေးကြပါတယ်2015အထွေထွေရွေးကောက်ပွဲရလဒ်အရရှမ်းပြည်နယ်လွှတ်တော်မှာပြည်ခံပြိုးပါတီကအမတ်32နေရာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD က24နေရာ NLD က21နေရာအခြားပါတီတွေက19နေရာအသီးသီးအနိုင်ရကြပါတယ်တကယ်လို့သာလွှတ်တော်ထဲမှာ ရွေးကောက်ခံအမတ်တွေနဲ့ကြီးပဲဝန်ကြီးချုပ်ကိုရွေးချယ်မယ်ဆိုရင် SNLD နဲ့ NLD ပါတီပေါင်းထားတဲ့အုပ်စုကအသာစီးရဖို့များပါတယ်။ဒါပေမဲ့လွှတ်တော်ထဲမှာတပ်မတော်သားကိုယ်စားလှယ်33ယောက်ရှိနေလေတော့လွှတ်တော်တစ်ခုလုံးရဲ့အဆုံးဖြတ်အတိုင်းဆိုရင်တပ်မတော်သားတစ်ယောက်ဒါမှမဟုတ်ပြည်ခံမျိုးပါတီကတယောက်ယောက်ဝန်ကြီးချုပ်ဖြစ်သွားနိုင်တယ်လို့ NLD အမတ်တွေကထောက်ပြကြပါတယ်။ NLD ဘက်ကဆိုလိုရင်းကတော့ဝန်ကြီးချုပ်ကိုသက်ဆိုင်ရာလွှတ်တော်တွေကရွေးချယ်တာကိုမူအဖြစ်သဘောတူတယ်။ဒါပေမဲ့လွှတ်တော်ထဲမှာတပ်မတော်သားကိုယ်စားလှယ်တွေပါဝင်နေသေးသဖြင့်အဲ့ဒါကိုသဘောမတူနိုင်သေးဘူး။ပေးကားပေးဤမရဖြစ်သွားနိုင်တယ်လို့ဆိုလိုက်တာပါ
။ဒီနယ်ဝင်ကြီးချုပ်ရွေးချယ်ရေးနဲ့ပတ်သက်ပြီး SNLD အမတ်စိုင်းတီဟာကျော်ကပြည်내နဲ့တိုင်းဝင်ကြီးချုပ်တွေကိုသက်ဆိုင်ရာပြည်내နဲ့တိုင်းလွှတ်တော်တွေကရွေးကောက်ခံအမတ်ထက်ဝက်ကျော်မင်းနဲ့ရွေးချယ်တင်မြောက်တာမျိုးဖြစ်တဲ့နယ်လို့ဆွေးနွေးပါရယ်။ဒါဟာ SNLD ရဲ့မူသဘောထားဖြစ်တယ်လို့ NLD ဘက်ကလည်းလက်ခံနိုင်တယ်ဆိုပေမဲ့ပြင်ဆင်ချက်မူချမ်းမှာပါမလာတော့မဲခွဲတဲ့အခါအဲ့ဒီအချက်ပါဝင်မှာမဟုတ်ပါဘူး။တကယ်တော့2008ဖွဲ့စည်းပုံကိုတိုင်းရင်းသားတွေတကယ်လက်ခံနိုင်တဲ့ Federal ပြည်ထောင်စုပုံစံနဲ့ကိုက်ညီအောင်ပြင်ဆင်မယ်ဆိုရင်ဝင်းကြီးချုပ်ခန့်အပ်ရေးတွေမှာအမျိုးသားလွှတ်တော်ဆိုင်ရာအချက်လက်တွေအပါအဝင်အချက်ပေါင်းများစွာပြင်ဆင်ကြရပါလိမ့်မယ်။လက်ရှိ2008ဖွဲ့စည်းပုံမှာအမျိုးသားလွှတ်တော်ဆိုတာကိုတိကျဖွဲ့စည်းထားတာမို့တိုင်းရင်းသားတွေကိုတန်းတူအခွင့်အရေးပေးထားတဲ့အောင်ထင်ရပေမဲ့အဲ့ဒါဟာဟန်ပြသဘောသာဖြစ်ပြီးလွှတ်တော်နှစ်ရက်အနှစ်သာရလည်းမကိုက်ညီပါဘူး။လွှတ်တော်နှစ်ရက်သဘောထားကွဲလဲတာတွေကိုအဲ့ဒီလွှတ်တော်နှစ်ရက်ပေါင်းထားတဲ့ပြည်ထောင်စုလွှတ်တော်မှာဖြေရှင်းကြမယ်။လိုအပ်ရင်မဲခွဲကြမယ်ဆိုကြတဲ့ကအမတ်အရေးအတွက်နည်းတဲ့အမျိုးသားလွှတ်တော်ရဲ့သဘောထားဘာမှတိတ်အရေးမပါတော့ဘူးဆိုတာတာမန်နိုင်ငံရေးစိတ်ဝင်စားသူတွေတောင်နားလည်နိုင်ကြပါတယ်။ American ပြည်ထောင်စုအပါအဝင်လွှတ်တော်နေရစနစ်ဖွဲ့စည်းထားတဲ့နိုင်ငံတွေမှာအဲ့ဒီလွှတ်တော်နေရတကယ့်ကိုအဆင့်အတန်းတန်းတူရှိကြပြီးဥပဒေကြမ်းတစ်ခုခုကိုလွှတ်တော်နေရလုံးကသဘောတူပါမှအတည်ဖြစ်တယ်လို့ပြဋ္ဌာန်းထားကြပါတယ်။လွှတ်တော်တရရက်ကသဘောမတူတာနဲ့အတည်ပြုလို့မရနိုင်တော့ပါဘူး
မြန်မာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်နိုင်ငံတစ်ခုအဖြစ်တည်ဆောက်မယ်ဆိုရင်ဖက်ဒရယ်အနှစ်သာရပါလာအောင်2008ဖွဲ့စည်းပုံကိုပြင်ဆင်ရပါလိမ့်မယ်အဲ့ဒီအတွက်အမျိုးသားလွှတ်တော်လိုလွှတ်တော်တည်ဆောက်ပုံကအစအချက်ပေါင်းများစွာပြင်ဆင်ရမှာသိကြပါတယ် NLD ရဲ့လက်ရှိဖွဲ့စည်းပုံပြင်ရေးတင်ပြထားချက်တွေကိုကြည့်ရင်ဒီမိုကရေစီပုံစံရေးတမတော်ရဲ့နိုင်ငံရေးမှာပါဝင်နေတဲ့အခမ်းကဏ္ဍရှော့ချရေးအတွက်ကိုပဲဦးစားပေးထားတာတွေ့နိုင်ပါတယ်ဒါဟာတပ်မတော်ကိုနိုင်ငံရေးကနေဆုတ်ခွာစီပြီးနောက်တစ်ဆင့်ကျမှဖွဲ့စည်းပုံကိုဖက်ဒရယ်ပုံစံဖြစ်အောင်ပြင်ဆင်ဖို့စဉ်းစားလေသလားဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒီကြတာကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးဟာလက်ရှိအစိုးရကအကောင့်ထဲပေါ်နေတဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဓာတ်ရိုက်အဆက်ဆက်ရှိတာမို့ဖွဲ့စည်းပုံကိုဖက်ဒရယ်ပုံစံနဲ့ကိုက်ညီအောင်ပြင်ဆင်ရေးမလွဲမသွေဆက်ပြီးဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ်။
ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာပါရှင
်။ COVID-19 ရောဂါကဘာမှာကျေပြန့်လာတဲ့အချိန်ငယ်လူလူကြားမှာထိတ်လန့်စိုးရိမ်မှုတွေလည်းတိုးထွက်တိုးလာနေပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခုချိန်ထိအတိမပြုတ်နိုင်သေးပေမဲ့ရောဂါကာဝေးရေးနဲ့ရောဂါထိန်းချုပ်ရေးပြင်ဆင်စရာရှိတာတွေကိုတော့ပြင်ဆင်ရမှာဖြစ်ပါတယ်။မြန်မာတောင်ဝင်ရှိသူတွေအနေနဲ့ COVID-19 ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးအတွက်လက်ရှိပြင်ဆင်ဆောင်ရွက်မှုတွေဟာအားရကျေနပ်စရာရှိပါသလားလူလူကရောဒီရောဂါပိုးပြန့်နှံ့မှုနဲ့ပတ်သက်လို့သိရှိနားလည်ပြီးတော့ရောဂါကာကွယ်ရေးကိုနည်းလမ်းတကျပြင်ဆင်ထားနိုင်ပါရဲ့လားလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိများလို့တဲ့သရရှင်အနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်တော်ရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ခုတော့မအေးတန်နာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ရှိရနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့
မက်ဆင်ဂျာကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့တော်ရရှင်နေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုရင်ဦးဆုံး VOA ရဲ့ Facebook Messenger ကနေပြီးတော့စာရေးပြီးတော့သူတို့သိချင်တာလေးတွေမေးလာတဲ့တော်ရရှင်နေစာတွေကိုပြန်ကြားပေးချင်ပါတယ်။ Branson Merrip ဆိုတဲ့တော်ရရှင်က Radio FM ကနေ VOA လွှင့်မှာလာတဲ့အချိန်နဲ့ line သိချင်ပါတယ်ခင်ဗျာ။ကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်။ဟုတ်ကဲ့ပါ။ Go Brand ရေး VOA အစီအစဉ်တွေကို FM ကနေမလွှင့်ပါဘူး။ကျမတို့လှိုင်းတုံနဲ့လှိုင်းလက်မီတာတွေကနေရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်ပေးတာဖြစ်ပါတယ်။ဒါ့အပြင်ကျမတို့ VOA မြန်မာ Facebook စာမျက်နှာကနေပြီးတော့လည်းဒီအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးပါတယ်။ဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင် Facebook စာမျက်နှာမှာနောက်ပိုင်းမှာပြန်ပြီးတော့နားဆင်လို့ရပါတယ်ရှင်။အဲ့မှာရုပ်မြင်သံကြားအစီအစဉ်တွေကိုလည်းဖမ်းယူကြည့်ရှုနိုင်ပါတယ်နော်။အခုစာပြန်ချိန်မှာပဲကျမလှိုင်းတုံနဲ့လှိုင်းလက်မီတာပဲလှိုင်းတွေကနေဖန်လို့ရလဲဆိုတော့ဒီဇာတ်လေးကိုလည်းထည့်ပေးလိုက်ပါတယ်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။သောရရှင်တယောက်ကတော့မနစ်ကတောင်းတဲ့ကလန်ဒါမရပါပဲ။ဒီနှစ်မှာပို့လိုက်တဲ့အတွက်အန်အော်ပြီးတော့ဝမ်းသာမိပါတယ်ဆိုတော့ရေးလာပါတယ်။တင်တင်ဖောက်ဆိုတဲ့သောရရှင်ဖြစ်ပါတယ်
။မင်္ဂလာပါ VOA ။မနစ်ကတောင်းထားတဲ့ကလန်ဒါလေးမနစ်ကတော့မရခဲ့ဘူး။ကုန်သွားတာနဲ့တူတယ်လို့ပဲတွေးမိတာပါ။မမျော်လင့်မဲဒီနှစ်ကလန်ဒါလေးပို့လာတော့အန်အော်ဝမ်းသာကျေးဇူးလည်းအများကြီးတင်ပါတယ်။တဲ့င်းတွေလည်းနေစင်နာဆင်အားပေးလက်ပါ VOA အဖွဲ့သားတွေအားလုံးကျန်းမာချမ်းသာအောင်မြင်ကြပါစေ
။နောက်ထပ်သောရရှင်စူပါမင်းဆိုတဲ့သောရရှင်ကတော့ VOA ကိုကျေးဇူးတင်ပါတယ်တဲ့။တဲ့င်းမှန်ပြောပေးတဲ့အတွေ့အကြုံမှာမင်္ဂလာရှိပါစေလို့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။ကိုမောင်ဝင်းဆိုတဲ့သောရရှင်ကလည်
းမင်္ဂလာညချမ်းလေးပါ VOA အဖွဲ့သားများကျန်းမာကြပါစေ။ Virus နဲ့ပတ်သက်တဲ့သတင်းတွေတင်ဆက်ပေးလို့ကျေးဇူးတင်ပါတယ်။မြန်မာပြည်မှာကသတိမမူသတိမထားကြပါဘူး။မဖြစ်ပါစေနဲ့လို့ပဲဆုတောင်းပါတယ်။ပြည်သူများအလုံးယောဂကင်း၍တောကများငြိမ်းကြပါစေဗျာအောင်မြင်ပါစေ VOA အပိလေးပ
ါသူပြောတဲ့ virus ဆိုတာဒီတရုတ်နိုင်ငံဝူဟန်မြို့ကနေစတင်ကူးစက်ပြန့်ပွားပြီးအခုတော့ကမ္ဘာလုံးအနှံ့ပြန့်ပွားနေတဲ့ကိုရိုနာ virus ယောဂပိုးနဲ့ပတ်သက်လို့ပြောတာဖြစ်ပါတယ်နော်ကိုရိုနာ virus ဆိုလို့ဒီ virus ပိုးနဲ့ပတ်သက်ပြီးရေးလာတဲ့စာတိုတိုလေးရေးလာတဲ့သောရရှင်က Crystal Khan ဆိုတဲ့သောရရှင်မှာအဲ့သောရရှင်ကလည်းမင်္ဂလာပါအဲ့အခုသူကလက်ရှိကိုရီးယားမှာနေထိုင်နေတာပါ virus ပိုးများနှုန်းကကြောက်ဖို့ကောင်းပါတယ်ရင်ဖွင့်ကျင်ပါတယ်ဆိုပြီးတော့စာတို့လေးရေးလာပါတယ်ရှင်ဟုတ်ကဲ့ပါဒီသောရရှင်နေနဲ့စာရေးခြင်းနဲ့ဆိုရင်တော့ကျွန်မ messenger မှာလည်းပြန်ထားပါရယ်နော်အဲ့ဒီ messenger နေရာမှာကျွန်မတို့စီကိုစာရေးတဲ့နေရာမှာစာရေးနိုင်ပါတယ်လို့ဒါမှမဟုတ်လည်းစာရေးရတာဟိုအသိအစင်မပြေဘူးစကားပြောခြင်းနဲ့ဆိုတာမျိုးဆိုရင်လည်းကျွန်မတို့ကိုအဲ့ဒီမှာအတန်သွင်းထားပြီးတော့ voice message နဲ့အတန်နဲ့ message ချန်ထားလို့ရပါတယ်ကျေးဇူးတင်ပါတယ်နော်တနေ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ပဲဒီစာရှိရှိရေးလာတဲ့သောရရှင်တယောက်ကတော့တူတန်ပေါင်ဆိုတဲ့သောရရှင်မှာသူကမြန်မာနိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်မှုမရှိတဲ့အခြေအနေနဲ့ပတ်သက်ပြီးတော့နည်းနည်းလေးဟိုစိတ်ထဲမှာတန်တရားဝင်မိတယ်ဆိုပြီးတော့ခုလိုစာရေးပြီးတော့မေးလာပါတယ
် VOA ခင်ဗျာကျွန်တော်အမြင်နှထောင်ပါတယ်ကျေးဇူးလည်းတင်ပါတယ် VOA ကစာပေးစာယူတဲ့အစီအစဉ်မှာထုတ်လွှင့်ပေးပါကျွန်တော် VOA ပေးတဲ့တယောက်ပါ VOA ကိုစာရေးတော့လဲစာမပြန်လို့စိတ်မကောင်းဖြစ်မိပါတယ်တခုတော့မေးကြပါတယ်အခုဖြစ်နေတဲ့ COVID-19ဒါမှမဟုတ်လို့ရှိရင်ကိုရိုနာဗိုင်းရပ်စ်ကတရုတ်နဲ့ကြံနိုင်ငံတွေကိုအလောက်ထိကူးစက်နေပြီးသေဆုံးတာတော့မြန်မာနိုင်ငံနဲ့ဒီမြန်မာနိုင်ငံသားတွေမှာကူးစက်မှုရှိမနေတာဘာကြောင့်များပါလဲအစိုးရရဲ့ဒီကျန်းမာရေးအစီအစဉ်တွေကကောင်းလို့လားအစိုးရကပဲဒီယောဂါကိုမရှာဖွေနိုင်တာလားဒါမှမဟုတ်ရင်ဒီယောဂါကမြန်မာနိုင်ငံသူနိုင်ငံသားတွေကိုတမင်ကွက်ပြီးတော့ကျော်သွားတာများလားဒါမှမဟုတ်သတင်းတွေကိုအမောင်ဖုံးမှုကြိုးစားနေတာလားပြည်သူတွေကိုတနာပါဗျာရင်းထဲမှာမိကုန်းတွေတကယ်များလာလို့ပ
ါဟုတ်ကဲ့ပါစာမပြန်ဘူးဆိုတာကကျမတို့ကကျမတို့စီကိုရေးလာသည်များစာတိုင်းမက်ဆေ့ချာကပို့လာသည်များစာတိုင်းကိုတော့တယောက်ချင်းကိုမေးခွန်းမေးတာမျိုး VA လေးလိုင်းရှာလို့မရလို့မေးတာမျိုးဒါမှမဟုတ်လည်း satellite နံပါတ်မသိလို့မေးတာမျိုးအဲ့လိုမျိုးစာတွေမှာကျမတို့ဒီ satellite နံပါတ်ပြန်ပို့ပေးတာမျိုးတော့လုပ်ပါတယ်ဒါပေမဲ့လည်းကျမတို့ကလည်းတစ်ခုချင်းတော့ပြန်ချလို့အဆင်မပြေပါဘူးနော်ဒါကြောင့်မလို့သောရရှင်တွေကိုကျမဟိုအချိန်ရရင်ရတယ်လို့လေးလိုင်းပေါ်ကနေပြန်ချပေးနေပါတယ်အခုလည်းဒီစာမပြန်ပေးလို့အဆင်မကောင်းဖြစ်ရပါတယ်ဆိုတဲ့သောရရှင်ရဲ့စာကိုဖော်ပြပေးလိုက်ပါရယ်ဒါမဲ့ဒီမှာဒီသောရရှင်မေးထားတဲ့ဟိုမေးခွန်းတွေကတော့အစိုးရကျန်းမာရေးကကောင်းလို့လားအစိုးရကဒီလိုယောဂါမရှာဖွေတတ်တာလားဒါမျိုးတွေကတော့ကျမတို့ VOA အနေနဲ့ဖြေလို့ရနိုင်တဲ့မေးခွန်းတွေမဟုတ်ဘူးဆိုတာသဘောပေါက်မယ်ထင်ပါတယ်နော်မြန်မာနိုင်ငံကရရှိတဲ့သတင်းထုတွေကိုတော့ကျမတို့အတန်းနိုင်ဆုံးအမှန်ကန်ဆုံးတင်ဆက်ပေးနေပါတယ်နော်အဲ့ဒီ VOA ကထုတ်လွှင့်ပေးတဲ့သတင်းတွေပေါ်မှာတုံ့ပြန်ပြီးတော့ရေးသားလာကြတဲ့သောရရှင်တွေမှာတော့ရခိုင်မျိုးတစ်ကသောရရှင်ဦးလာထွန်းကဒေါခင်မျိုးတဲ့တလောကပဲရခိုင်ပြည်နယ်ကိုတွားရောက်ပြီးရခိုင်ခီးစင်နဲ့ပတ်သက်ပြီးတော့သတင်းတင်ပြခဲ့တာပေါ်မှာအခုလိုရေးလာပါတယ်
။ဗ VOA သတင်းတော်ရခိုင်ခီးစဉ်ဆိုလို့စိတ်ဝင်စားမိတာပါ VOA သတင်းတွေမှာက ICJ ရွန်ဂျာရေးဆောင်မှုတွေနောက်ရခိုင်ကစကန်းကြီးတွေအကြောင်းနဲ့အေအေနဲ့တိုက်ပွဲတွေနဲ့ဆိုင်တဲ့စစ်ဘေးရှောင်ပြည်သူတွေအခြေအနေနောက်ပြည်သူတွေထိခိုက်မှုတွေနဲ့စာတင်ကြောင်းထိမှန်တဲ့ကိစ္စတွေကစိတ်ဝင်စားစရာတွေပါဘာမှထူးထူးခြားခြားမသိရတော့အစိုးရထုတ်ပြတဲ့သတင်းနဲ့ကိုရိုင်းကွန်းစင်သတင်းကွာခြားမှုလို့တော့ကျွန်တော်တို့ကြားရမယ်လို့မျှော်လင့်နိုင်မလား VOA ရေ
ဟုတ်ကဲ့ VOA ကထုတ်လွှင့်ပေးတဲ့သတင်းကတော့အစိုးရထုတ်လွှင့်ပေးတဲ့သတင်းထက်စာရင်တော့ကိုယ်တိုင်ကွင်းစင်တာမလို့ကြွားချမယ်လို့ဒီသောရရှင်ကမျှော်လင့်ပါတယ်တဲ့ဟုတ်ကဲ့ကျေးဇူးပါဦးလှထွန်းကြီးဒီဦးလှထွန်းပြောတဲ့သတင်းနဲ့ပဲပတ်သက်ပြီးတော့ကျမတို့ဒီအထူးအစီအစဉ်ရုပ်မြင်သံကြားအစီအစဉ်ကိုကျမတို့စနေနေ့ညပိုင်းတော့ကပဲထုတ်လွှင့်ပေးသွားပါတယ်နော်အားလေးလည်းကြည့်လိုက်ပါအောင်ဟိုတိုင်းရိုက်မကြည့်ရှုဖြစ်ဘူးဆိုရင်လည်းကျမတို့ Facebook စာမျက်နှာမှာပြန်ပြီးတော့ကြည့်ရှုလို့ရပါတယ်ဒီကိုရေးလာတဲ့စာရီထဲမှာနိုင်ငံရေးအမြင်တွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တွေးရှိသိမြင်ဒါမှမဟုတ်လေကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီကိုလက်ခံရရှိပါရနော်ဒီထက်မှာတချို့သူတို့ရဲ့နိုင်ငံရေးအမြင်တွေကိုရေးလာတာကိုပြောပြပေးကြပါတယ် Rain Coco ဆိုတဲ့သောရရှင်ကတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးတက်မတော်ခေါ်စစ်တပ်ကရည်တည်ချက်ပြောင်းဖို့အချိန်ဒီအချိန်မှအခွင့်အာဏာမလိုက်ရင်နောက်ဆိုတာကထက်ရှိဖို့တော်တော်လေးစဉ်းစားရမယ်ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့တမိုင်းကိုပြန်လှန်ကြည့်ရင်ကောင်းတာကမရှိသလောက်ပါပဲ။ဖွဲ့စည်းပုံပြင်ဖို့ကအခုချိန်အချိန်ကောင်းလို့ထင်ပါတယ်။ဒီချိန်ကိုအမိအရရယူနိုင်ရင်နေရာကောင်းရောနာမည်ကောင်းမှတမိုင်းမှာမှတ်တမ်းဝင်သွားမှကျိန်းသေးပါ။ NLD ရဲ့ပြုပြင်ပြောင်းလဲမှုကဘာပဲပြောပြောညင်သာပါတယ်။စစ်တပ်ကအခွင့်အာဏာမလိုက်ချင်ရင်စစ်တပ်ပဲအထိနာမှာပါ။ဘာဖြစ်လို့လဲဆိုတော့ပြည်သူအများစုကဖွဲ့စည်းပုံပြင်ကျင်လို့ပါပဲ
ပြည်သူကအများစုဖြစ်တဲ့အတွက်ကြောင့်မလို့စစ်တပ်အနေနဲ့ပြည်သူနဲ့အတူတူတပေါင်းတစည်းတဲ့အခြေခံဖွဲ့စည်းပုံကိုပြင်ဆင်ဖို့လှုပ်သင်ပါတယ်ဆိုပြီးတော့ဒီသောရရှင် Rain Coco ရေးလာတာပါနောက်ထပ်မြန်မာနိုင်ငံနိုင်ငံရေးအမြင်တွေကိုရေးလာတဲ့သောရရှင်တွေထဲမှာနောက်ထပ်သောရရှင်ကစောယူလိုင်ဆိုတဲ့သောရရှင်မှာမြန်မာနိုင်ငံကြီးအမြန်ဆုံးငြင်းချမ်းပါစေဆိုပြီးတော့သူကဆုတောင်းလာပါတယ
် VOA ရေးသတင်းတွေဖော်ပြပေးလို့ကျေးဇူးပါပြည်သူလူထုကကောင်းပါတယ်စစ်တပ်ခေါင်းဆောင်တွေကြောင့်မငြင်းချမ်းတာပါသူတို့ရဲ့တိုင်းသားတွေကိုတလှည့်စီလှဲ့ကပတ်ကကပိုက်ဆောင်တပ်သားတွေကိုမဝရည်စာကြွေးပြီးအသေးတိုက်ပွဲဆင်နွှဲခိုင်းနေတာပါစစ်အုံစစ်တွေမတရားထုတ်ခေါင်းပုံဖျက်ဆူဆောင်းရင်းရဲဘော်တွေရဲ့ရိတ်ခါသွေးကြွေးနဲ့ပြည်သူဗန္ဓာတွေကိုမတရားဖျက်ယူတဘောစာစားပြီးငရဲရိတ်ခါထတ်ဆုမနေကြပါနဲ့တော့လို့ပြောပြီးပါတက်လော်ဘီတွေခန့်ပြီး Facebook မှာပြည်သူဟန်ဆောင်ပြီးတော့ comment ရေးကလည်းတနေ့တနေ့ဘလောက်သုံးဆွဲနေတယ်လဲမသိပါဘူးဗျာနေပေါင်း80ကျော်ဒုက္ခပေးလာခဲ့တာမဝနိုင်သေးဘူးလားမေးပေးပါဦးပြည်သူတွေငရဲသားဘဝလိုဆင်းရဲကြရနိုင်ငံတကာမှာအိမ်ပေါ်လှုပ်ရှားရနဲ့ဘယ်တော်များဒီဒုက္ခတွင်းကိုဖျက်နိုင်သူပေါ်လာမှာလဲဗျာမြန်မာပြည်ကြီးအမြန်ဆုံးငြိမ်းချမ်းနိုင်ပါစေ
မြန်မာနိုင်ငံမှာစစ်တပ်ကြောင့်ပို့ပြီးတော့မငြိမ်းမချမ်းဖြစ်နေရပါတယ်ဆိုတော့ဒီသောရရှင်စောယူလိုင်းပြောလာတာဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကလည်းဒီတစ်ပတ်ကဒီမထင်မှတ်ဘဲနဲ့ဒီစစ်ထက်နဲ့ပတ်သက်ပြီးရေးတဲ့စာတွေများများလာတာတွေ့ရပါတယ်။အောင်ဖြိုးဆိုတဲ့သောရရှင်မှာအဲ့ဒီသောရရှင်ကစစ်တပ်ထဲမှာဖြစ်နေတဲ့အကြောင်းအရာတွေကိုပြောပြခြင်းပါတယ်ဆိုတော့အခုလိုစာရေးလာပါတယ်ရှင
်။ကျွန်တော်တို့တက်မတော်မှာဖြစ်နေတဲ့အကြောင်းကိုပြောပြခြင်းပါတယ်။ဒါပေမဲ့ကျွန်တော်အကောင့်ရဲ့အမိကိုတော့မပြောစီခြင်းပါဘူး။ကျွန်တော်တို့တက်သားရဲ့လစာက36000ပဲရပါတယ်။ဗန်စုငွေက10000ကျပ်၊အသက်အမကန်က8000ကျပ်တရင်ရမုံငွေနဲ့ဟိုဖြတ်ဒီဖြတ်နဲ့တလောက်ကိုဘလောက်မှမကြံပါဘူး။ကြားထဲမှာဥပိုင်က2000ကျွဲဖြတ်တော့ဘာမှမကြံပါဘူး။အခုဆိုရင်ဥပိုင်က9000ကျွဲဖြတ်မယ်လို့ပြောပါတယ်။ဘာစားကြမလဲ။လူရင်းကိုပြောရရင်ဥပိုင်ကိုဖြတ်သိမ်းစေချင်တာပါ။ဖြစ်နိုင်ရင်ကူညီပေးပါခင်ဗျာ
။သူတို့တမတော်သားတွေအနေနဲ့လကဘာမှမကြံတော့ပါဘူးတဲ့။ဖြစ်နိုင်ရင်အကူအညီပေးပါတဲ့ဟုတ်ကဲ့ပါ။ကျမတို့ဘလို့အကူအညီပေးရမလဲစဉ်းစားလို့မရပါဘူးရှင်။သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာသောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်မြစ်တာတေးလက်ဆောင်ပေးအောင်มาဖြစ်ပါတယ်เนาะကျွန်တော် view ရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြစ်တာတေးလက်ဆောင်ခန်းနာမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတေးတောင်းလာတဲ့သရရှင်တွေကိုအလှည့်ပေးကြပါရစေ။မလ၈ရက်နေ့မှာငွေနေကြရောက်ခဲ့တဲ့မေဘုလူလောကမှာမရှိတော့ပေမဲ့လေသူ့ကိုသတိရအောင်မေ့တဲ့အနေနဲ့ချစ်တဲ့မိသားစုကအားလုံးတွေမြေတားတွေလက်ဆောင်တပုတ်ပါပေးပါရစေ။နောက်ထပ်မလ၈ရက်နေ့မှာငွေနေကြရောက်သူကတော့အဝေးရောက်အကူကိုသားကြီးဖြစ်ပါရစေ။ကိုသားကြီးငွေနေကနေပြီးတော့တက်ရှိကျမ်းမှာပျော်ရွှင်နိုင်ပြီးတော့ကိုသားကြီးခြေရတဲ့မဝါသားလေးတို့နဲ့အမြန်ဆုံးပြန်ဆုံတွေ့နိုင်ပါစေလို့ဗာဂျီးနီးယားကညီမနဲ့ညီမိသားစုကဆူတောင်းပေးလာပါတယ်။ဒီတစ်ပတ်တော့ဝိုင်းစုခိုင်တဲ့တည်ဆူထားတဲ့ချစ်ခဲ့တာလားယူခဲ့တာလားဆိုတဲ့သတင်းလေးနဲ့ဖျော်ဖြေပေးကြပါရနော်။ VOE တိချစ်တော်ရရှင်နေအားလုံးဒီသတင်းကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင
်။လုံသားရဲ့တိတ်နဲ့ငါတွေ့တော့အိမ်မက်မဟုတ်ဘူး။ချိန်နိုင်နေရတွေ့ပြောစရာတွေဝေမြားခဲ့ဘူးခဏလေးမဟုတ်ဘူးကြည်နူးခဲ့တာတွေဟုတ်ပြောမျိုးခဲ့တာတွေမမရလို့အမေနေဘဝကတော့ချောက်သွေးနေမေသူမလေးနားမလဲကြဘူးဒီစိတ်ကထိတ်ထုံနေမသိ
စုခံတဲ့တည်ဆူထားတဲ့ချစ်ခဲ့တာလားယူခဲ့တာလားဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲထိုက်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော့ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။ဆက်လက်ပြီးတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုအလိမ္မာနဲ့အတူကိုငင်းချမ်းကတင်ဆက်မှာပါရှင်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံနေရတဲ့လူနာတွေကိုကုသရမှာဆက်ရုပ်တစ်ခုကိုအသုံးပြုနေပါတယ်။ဒီဆက်ရုပ်ဟာအာခေါင်နှင်းကချွဲတလိပ်နမူနာတွေကိုရယူနိုင်တယ်လို့ခန္ဓာကိုယ်အပူချိန်တိုင်းနိုင်ပြီးနှလုံးခုန်တံကိုလည်းနားထောင်နိုင်ပါတယ်။ဗိမ့်တက်ထားတဲ့ဒီဆက်ရုပ်ကိုအဝေးကထိန်းချုပ်နိုင်ပြီး
ဆရာဝန်တွေအနေနဲ့အခန်းတစ်ခုထဲမှာလူနာနဲ့အတူရှိစရာမလိုပါဘူး။တခြားမျိုးတစ်ခုကတော့ဒီဆက်ရုပ်ကိုထိန်းချုပ်နိုင်ပြီးတော့စင်ဟွာတက္ကသိုလ်ကတီထွင်ခဲ့တာပါ။တရုတ်နှစ်ကူတုံးကဒီဆက်ရုပ်ကိုတီထွင်ဖို့အကြံရခဲ့တာဖြစ်ပြီးအာကာသစခန်းတွေနဲ့လားကဘာစွန့်စားရှာဖွေရေးဆက်ရုပ်တွေမှာလည်းဒီနည်းပညာကိုပဲသုံးထားတာပါ။အစတုန်းကတော့ဒီဆက်ရုပ်ကိုသူ့ဘာသာသူအလုပ်လုပ်နိုင်အောင်တီထွင်ထားတာဖြစ်ပြီးကူးဆက်ခံရတဲ့လူနာတွေကိုစမ်းသပ်ပြီးရင်လည်းသူ့ဘာသာသူပိုးသတ်နိုင်ပါတယ်။ရောဂါစတင်ဖြစ်ပွားခဲ့တဲ့ဝူဟန်မြို့မှာဆက်ရုပ်တစ်ခုရောက်နေပြီးတော့ဒီဘက်ကစပြီးဆရာဝန်တွေကိုဆက်ရုပ်အသုံးပြုဖို့အတွက်လေ့ကျင့်သင်ကြားတာတွေစပါမယ်။အခုလိုဆက်ရုပ်တွေအများကြီးဆက်လက်တည်ဆောက်ခြင်းပင်မဲ့လည်းတက္ကသိုလ်ကထောက်ပံ့တဲ့ရန်ပုံငွေမရှိတော့ဘူးလို့ပါမောက်ခကျန်းကပြောပါတယ်။
ရုရှားနိုင်ငံမှာဆောင်းရာသီကုန်ဆုံးတဲ့အထိမ်းအမှတ်အနေနဲ့ရေခဲရေနဲ့ရေချိုးပွဲတော်ကိုဆင်နွှဲခဲ့ပါတယ်။တခြားနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှာစိုးရိမ်နေကြတဲ့အချိန်ကျန်းမာရေးကောင်းဖို့အတွက်အားစေးတွေမှီဝဲနေချိန်မှာရုရှားတွေကကျန်းမာရေးကောင်းဖို့အတွက်စိုက်ဘီးရီးယားဒေသကမြစ်ကမ်းဘေးမှာရေခဲရေနဲ့ရေချိုးပွဲတွေကိုကျင်းပခဲ့တာပါ။ရုရှားနိုင်ငံသား၄၀၈ယောက်ပါဝင်ဆင်နွှဲခဲ့တဲ့အတွက်လဲနိုင်ငံအတွင်းလူအများဆုံးတစ်ပြိုင်နက်တည်းရေခဲရေချိုးတဲ့စံချိန်ကိုချိုးသွားခဲ့တာပါအပူချိန်၄ဒီဂရီလောက်ပဲရှိတဲ့အချိန်ရေခဲနေတဲ့ရေခဲရေချိုးတာဟာကျန်းမာရေးအတွက်ကောင်းတယ်လို့ရုရှားလူမျိုးအများစုကယုံကြည်ထားပါတယ်ခန္ဓာကိုယ်ရဲ့ခုခံအားကိုလည်းတက်စေတယ်လို့ယုံကြည်ကြပြီးရေခဲရေလောင်းမိတဲ့လူအများစုကချက်ချင်းဆိုသလိုပဲညနေတုပ်ပေါ်အနဲ့ခြောက်အောင်လုပ်ပြီးအင်းကြီးတွေပြန်ဝှက်ခဲ့ကြပါတယ်ရှင်
ရုရှားနိုင်ငံမော်စကိုမြို့မှာခန္ဓာကိုယ်အလှပေါ်လွင်စေတယ်လို့ယူဆကြတဲ့စေမင်ကြောင့်တက်တူးပြပွဲတစ်ခုကိုဖွင့်လှစ်ပြသထားပါတယ်။ဒီပြပွဲမှာရှေးခေတ်စေမင်ကြောင့်အယုတ်တွေကအစယနေ့ခေတ်စေမင်ကြောင့်လက်ရာတွေကိုလည်းပြသထားပါတယ်။မော်စကိုမြို့ကပုရှ်ကင်အမျိုးသားအမှုပညာပြတိုင်းမှာပြသထားတဲ့လက်ရာတွေဟာဆီလီကွန်အယုတ်အတုတွေပေါ်မှာတကယ်ထိုးထားတဲ့တက်တူးစေမင်ကြောင့်လက်ရာတွေကိုပြသတာပါ။ပြင်သစ်နိုင်ငံပဲရစ်မြို့ကကွင်းပန်လီပြတိုင်းကထောက်ပံ့ကူညီတာဖြစ်ပြီးဆီလီကွန်အယုတ်တွေဟာဆေးမင်တွေကိုအကုန်မဆုတ်ယူနိုင်တဲ့အတွက်အနှဲငယ်အခက်ခဲရှိပေမဲ့လည်းဒီပစ္စည်းဟာလူအရေးပြားနဲ့အနီးကပ်ဆုံးတူညီတဲ့ပစ္စည်းဖြစ်တာကြောင့်သုံးခဲ့တဲ့အကြောင်းကိုပြပွဲစီစဉ်သူတို့ကပြောပါတယ်။ရှေးခေတ်တုန်းကတော့ဆေးမင်ကြောင်တွေကိုမျိုးနွယ်တူလူစုတွေအကြားအဖွဲ့ဝင်အဖြစ်အသိမှတ်ပြုတဲ့လက်ရာတွေအနေနဲ့အသုံးပြုခဲ့တာဖြစ်ပြီးတော့အခုခေတ်မှာတော့အမှုပညာလက်ရာတစ်ခုအနေနဲ့အသိမှတ်ပြုသုံးနေကြတာပါခင်ဗျာ။
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပါရှင
်။အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာတနင်္ဂနွေနေ့မှာ133ယောက်ကနေ366ယောက်ထိတိုးသွားခဲ့ပြီးတရုတ်နိုင်ငံပြင်ပမှာဗိုင်းရပ်စ်ကြောင့်သေဆုံးသူအများဆုံးနိုင်ငံဖြစ်သွားပါတယ်။ဂျမ်းမိုင်ဆိုင်ကအန်တရယ်ရှိလာတာနဲ့အတူပဲအီတလီအစိုးရကအရေးပေါ်အမိန့်သက်ချမှတ်ပြီးနိုင်ငံလူရေ3ပုံတပုံရှိတဲ့နိုင်ငံမြောက်ပိုင်းကိုအဝင်အထွက်ပိတ်ထားပါတယ်။မြောက်ကိုရီးယားနိုင်ငံကအမျိုးမြင်မသိရတဲ့ဒုံးကျည်သုံးစင်းကိုတနင်္လာနေ့ကပြစ်လွတ်ခဲ့ကြောင်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒါဟာဆိုရင်ဒီနှစ်အတွင်းမြောက်ကိုရီးယားရဲ့ဒုတိယအချိန်မြောက်ဒုံးကျည်ဆန်းသတ်မှုဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ South Hajon ပြည်နယ်ဆန်ဒေါ့မြို့ကနေနိုင်ငံအရှေ့ပိုင်းကမ်းလွန်ပင်လယ်ထဲကိုဒုံးကျည်တွေပြစ်လွတ်ခဲ့တာဖြစ်ကြောင်းတောင်ကိုရီးယားပူရဲစူးစီချုပ်များအဖွဲ့ကပြောပါတယ်ဒုံးကျည်ဆန်းသတ်မှုအသေးစိတ်အချက်လက်တွေတော့ထွက်ပေါ်မလာသေးပါဘူးကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဖြစ်လာနိုင်တဲ့အခြေအနေကိုကင်တွင်နိုင်ဖို့ကြိုးစားနေတဲ့မြောက်ကိုရီးယားဘက်ကပြီးခဲ့တဲ့သတင်းပတ်အတွင်းမှာရောထွေးနေတဲ့သတင်းစကားတွေပေးခဲ့ပါတယ်အမေရိကန်ဒီမိုကရက်ပါတီရဲ့သမရလောင်းရွေးချယ်ပွဲကအင်ကာနီမှာပြည်내6ခုအတွင်းကျင်းပဖို့ရှိပြီးအဓိကပြိုင်ပွဲနှစ်ဦးကတော့ဒုသမ္မတဟောင်းဂျိုးဘိုက်ဒင်နဲ့ဗမောက်အထက်လွှတ်တော်မှဘာနီဆန်ဒါစ်တို့ဖြစ်ပါတယ
်။သတင်းချင်းချက်ကိုမတ်တန်ကီထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ပီတာဟင်းလေးပါရှင်။ကျမကတော့အင်ဂျင်နိုင်ပါ။တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.